Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဖေဖော်ဝါရီလ4ရက်တာတာဝင်းနေ့ညဘက်အတွက် VOA မြန်မာပိုင်းအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆုမြတ်ပါမှာနေပြည်တော်မှာလွှတ်တော်အမတ်တွေနေထိုင်တဲ့စီပင်ရိပ်သာအမတ်နှစ်ဝင်းထဲမှာ NLD လွှတ်တော်ကိုယ်စားလှယ်80ကျော်ကဒီကနေ့တတိယအကြိမ်လွှတ်တော်ခေါ်ယူခဲ့ပါတယ်
ဒီလိုရရနေပြီကျွန်တော်တို့ဘက်ကကိုယ်စားလှယ်တွေကိုတော့ NLD ပါတီကိုပေါ့နော်ပြတ်ပြတ်ပြည်ပြထားတယ်ဒီမဲပေးရဲ့ရလက်ကဘလို့အကြောင်းအကျောင်းနဲ့မှဆုံးဆုံးပြောပြအကြောင်းမရှိဘူးဒါကတော့အခိုင်
အမာဒါကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူတင်ဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ်တွေရှိတဲ့နေရာမှာလွှတ်တော်ချင်းပါတယ်ဆိုတဲ့ပုံစံနဲ့ချမ်းကျိန်ဂတိတ္တစာပြုခဲ့ကြတာပါတစ်ချိန်တည်းမှာပဲအာနာသိဆဲအုပ်ချုပ်ရေးဖွဲ့က Facebook လူမှုကွန်ရက်ကိုပိတ်ပင်တာအပါအဝင်အင်တာနက်ဆက်သွယ်မှုကိုထိန်းချုပ်ကန့်သတ်ဖို့ကြိုးစားနေပါတယ်ဒါပေမဲ့ဆေးရနာတိမ့်မှုကိုမကျေနပ်တဲ့ပြည်သူအများကတော့သူတို့ရဲ့မကျေနပ်မှုကိုတတ်နိုင်တဲ့နည်းနဲ့ဆက်ပြီးတော့ဖော်ထုတ်နေကြပါတယ်အခုလိုမြန်မာနိုင်ငံထဲမှာဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုဒီနေ့ညအစီအစဉ်မှာဇက်တိုက်တင်ဆက်ပေးသွားပါမယ်ရှင်အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသစင်အောင်နဲ့ကိုရနာတို့ကကြီးညာပေးပါမယ်ရှင်
မြန်မာစစ်အာဏာသိမ်းမှုအောင်မြင်မှုမရစေရေးမြန်မာနိုင်ငံကိုဖိအားပေးဖို့အတွက်ကမ္ဘာနိုင်ငံတွေနဲ့အရေးပါတဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုစုစည်းဖို့ကုလသမဂ္ဂအနေနဲ့ဆောင်ရွက်သွားမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဗုဒ္ဓဟူးနေ့ကပြောပါတယ်ရေကောက်ပွဲအသည့်အချိန်တော်ကြာမှရေကောက်ပွဲရလနဲ့ပြည်သူတွေဆန္ဒကိုပြောင်းပြန်လှန်ပစ်လိုက်တာကလုံးဝလက်ခံနိုင်စရာမရှိဘူးလို့လည်းအတွင်းမှုချုပ်ဂူတာရက်စ်ကဝါရှင်တန်ပို့သတင်းစာကိုပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီတူးတက်မှုတဖန်ပြန်ပြီးတော့ရလိမ့်မယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်ဒီလိုပြင်ရဖို့အတွက်ဖန်ဆီးထားတဲ့သူတွေအလုံးကိုပြန်လည်ပေးဖို့လိုတယ်လို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပြန်ပြီးတော့လှုပ်ဆောင်ဖို့လည်းသူကတိုက်တွန်းပါတယ်။ဒီအတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့အတူလက်တွဲလှုပ်ဆောင်နိုင်မှုမျှော်လင့်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားခဲ့ပါတယ်ရှင်။မြန်မာနိုင်ငံအပေါ်တန်ခတ်ပိတ်ဆို့အရေးယူမှုတွေကိုပြန်လည်ချမှတ်ဖို့ပြန်သုံးသပ်နေပြီလို့အမေရိကန်နိုင်ငံယာယီဌာနပြောခွင့်ရ Ned Price ကပြောပါတယ်။ဒီပေါ်အမေရိကန်အစိုးရအနေနဲ့မနေ့ကစပြီးတော့တုံ့တက်နေကြောင်းနဲ့အချက်အလက်တွေကိုစုဆောင်းနေတယ်လို့ဥပဒေပိုင်းဆိုင်ရာတုံ့တက်မှုတွေလည်းပြုလုပ်နေကြောင်းနိုင်ငံညာရေးဝန်ကြီးဌာနမှမနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Ned Price ကပြောပါတယ်။လူခွင့်ရေးဆိုင်ရာမြန်မာပြည်သူတွေရဲ့မျှော်မှန်းချက်တွေကိုဖြည့်ဆည်းဖို့အမေရိကန်နိုင်ငံကကာလရှည်ပေးအပ်ထားတဲ့ဂတိကဝတ်တွေနဲ့အညီအခုကိစ္စကိုဆုံးဖြတ်သွားမယ်လို့လည်းပြောခွင့်ရ Ned Price ကပြောပါတယ်။မြန်မာပြည်သူတွေကိုဆက်လက်ထောက်ပံ့ကူညီပေးဖို့ကိစ္စအခုအချိန်ထက်ပိုပြီးတော့အရေးကြီးတဲ့အချိန်မရှိကြောင်းအာဏာသိမ်းမှုနောက်ွယ်မှာရှိနေတဲ့သူတွေအပေါ်ထပ်ဆောင်းမူဝါဒတွေကိုချမှတ်သွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်ရှင်မြန်မာနိုင်ငံမှာဒီကနေ့ NTT ဆက်သွယ်ရေးအပါအဝင်အင်တာနက်ဝန်ဆောင်မှုတွေကနေ Facebook လူမှုကွန်ရက်အသုံးပြုခွင့်ကိုပိတ်ထားလိုက်ပါတယ်မြန်မာပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကအွန်လိုင်းမှာတင်ထားတဲ့စာတစောင်အရအခြေအနေတွေတည်ငြိမ်မှုရှိဖို့လူလူကြား Facebook အသုံးပြုတာကို February 9ရက်နေ့အထိပိတ်ထားမယ်လို့ဖော်ပြထားပါတယ်။လောလောဆယ်မှာ Facebook သုံးလို့မရတော့ဘူးလို့မြန်မာနိုင်ငံတွင်းကအသုံးပြုသူတွေကပြောပါတယ်
။ကျွန်တော်တို့ဒီမိုကရေစီအစဉ်ကုသမရေးတွားနေတယ်လို့ပြောတယ်ဒီမိုကရေစီစနစ်ကိုပေါ်ဆောင်နေတယ်လို့ကဗဇက်ကတည်းကပြောတာ။ဟုတ်လား။ဒီလိုမှမဟုတ် Social Media တွေတော့လိုက်ပြီးတော့ပြန်ကြောရင်ဟိုပိတ်ဒီပိတ်လုပ်နေတယ်ဆိုတဲ့အရာတွေကပြန်လည်းဒါမဖြစ်တဲ့။နောက်အပြောနဲ့အလုပ်တွေကပြန်ကြောရင်ဒါကိုပွဲလွဲနေတယ်ဆိုတဲ့အရာဒါဟာတော့ဆောက်ထောက်ပြရရဖြစ်တယ်ဒါမဖြစ်တင်ခဗျ
မန္တလေးမြို့ကန်တူပြောသွားတာပါအတုံးပြူသူ23တန်းရှိတဲ့ NPP အပါဝင်အင်တာနက်ကွန်ရက်တွေမှာ Facebook Messenger Instagram နဲ့ WhatsApp အတုံးပြူတာတွေကိုပိတ်ထားတယ်လို့အင်တာနက်ကွန်ရက်အတုံးပြူမှုစောင့်ကြည့်ရေးအဖွဲ့ NetBlocks အတီးပြပြောကြားပါတယ်ဒါနဲ့ပတ်သက်လို့လက်ခံရရှိတဲ့ညွှန်ကြားစာနဲ့အညီ Facebook ကိုပိတ်ထားတာဖြစ်တယ်လို့ Telenor ကပြောပါတယ်
ဒီလိုအမေရိကန်တန်ညဘက်မြန်မာဝတ္တအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီကနေ့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်ကြဆင်းနေတဲ့တိုင်းပြည်ရဲ့စီးပွားရေးကိုပြန်လည်ထောက်အောင်လုပ်ဖို့အတွက်အမေရိကန်ပြည်သူတန်းပေါင်းများစွာကို တယောက်ကိုဒေါ်လာ1400စီပေးဖို့ကိစ္စကိုလှုံ့ဆော်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကမနေ့ဗုဒ္ဓနေ့ကပြောကြားလိုက်ပါတယ်။ဒါပေမဲ့သူ့အနေနဲ့ Republican တွေတောင်းဆိုသလိုမျိုးဒီငွေတွေကိုဘယ်သူတွေရစင်တယ်လဲဆိုတာကိုတင်းကျပ်ဖို့ကိစ္စကိုလမ်းဖွင့်ထားတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။အလို့တော်ဒီမိုကရက်အမတ်တွေကိုတယ်လီဖုန်းနဲ့ပြောကြားခဲ့စင်မှာရောနောက်ပိုင်းဒီမိုကရက်အထက်လွှတ်တော်အမတ်တို့နဲ့အမျိုးတော်မှာတွေ့ဆုံဆွေးနွေးခဲ့စဉ်အတွင်းမှာရောကိုရိုနာဗိုင်းရပ်စ်အကူအညီပေးရေးအစီအစဉ်နဲ့ပတ်သက်ပြီးတော့ရမုံငွေဒေါ်လာ 1.9 ထရီလီယံချမှတ်သုံးဆွဲသွားဖို့ကိစ္စကိုအမြန်ဆုံးလှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ်။သမ္မတဘိုင်ဒန်ကတော့ဒီဒေါ်လာ1400ကိုဘယ်သူတွေရမလဲဆိုတာနဲ့ပတ်သက်ပြီးသူ့အနေနဲ့ဝင်ငွေရရှိမှုပမာဏကိုနှိမ့်ချသတ်မှတ်ဖို့ဆန္ဒရှိတယ်လို့လွှတ်တော်အမတ်တွေကပြောကြားခဲ့ပေမဲ့တယောက်ချင်းစီကိုပေးမယ်ပမာဏကိုတော့မလျှော့ကျင်ဘူးလို့ပြောပါတယ်ခင်ဗျာ။ကိုဗစ် -19 ကာကွယ်ဆေးနှလုံးထိုးဖို့လိုတဲ့ကာကွယ်ဆေးတွေမှာမတူညီတဲ့ဆေးနှမျိုးကိုတလဲစီပေါင်းပြီးထိုးနိုင်မလားဆိုတာကိုဆုံးဖြတ်ဖို့ဗြိတိန်နိုင်ငံမှာဒီနေ့စမ်းသပ်မှုတွေစတင်လိုက်ပြီဖြစ်ပါတယ်။သုတေသီတွေဟာ Pfizer နဲ့ BioNTech ကာကွယ်ဆေးကဆေးတစ်လုံးနဲ့နောက်၄ဘက်ကနေ၁၂ဘက်အကြာမှာ AstraZeneca နဲ့ Oxford-AstraZeneca တို့ကပူးတွဲထုတ်လုပ်တဲ့ကာကွယ်ဆေးတစ်လုံးကိုပေါင်းပြီးတော့ထိုးနိုင်ဖို့အတွက်လှုပ်ဆောင်နေကြတာဖြစ်ပြီးတော့အဲ့ဒီအစီအစဉ်အတွက်ဆေးနှာဝန်ထမ်း800ကျော်ပါဝင်စမ်းသပ်ခံသွားမှာဖြစ်ပါတယ်။အဲဒီကာကွယ်ဆေးနှမျိုးဟာမတူညီတဲ့ဤပညာနှစ်ခုပေါ်မှာအခြေခံပြီးတော့ထုတ်လုပ်ထားတာဖြစ်ပါတယ်။တကယ်လို့အဲဒီဆေးနှစ်ခုကိုတလဲစီပေါင်းပြီးထိုးနိုင်တယ်ဆိုရင်ကမ္ဘာတစ်ဝန်းကာကွယ်ဆေးထိုးတဲ့အစီအစဉ်တွေမှာပို့ပြီးတော့အပြောင်းလဲတွေလုပ်လာနိုင်မှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲအစ္စရေးနိုင်ငံကကာကွယ်ဆေးထိုးတဲ့အစီအစဉ်ပေါ်သုံးသပ်ချက်အရ Pfizer နဲ့ BioNTech ကထုတ်တဲ့ကာကွယ်ဆေးတစ်လုံးဟာ virus ကို21ရက်ကာကွယ်နိုင်တယ်ဆိုတာကိုတွေ့ရှိရတယ်လို့ The Guardian သတင်းစာကဆိုပါတယ်။ဒါပေမဲ့အစ္စရေးကအစောပိုင်းနေ့လာတွေ့ရှိချက်တွေအရတော့ကာကွယ်ဆေးတစ်လုံးနဲ့ထိုးတာကလုံလောက်တဲ့ကာကွယ်မှုမပေးနိုင်ဘူးလို့ဗြိတိန်နိုင်ငံ East Anglia တက်ကူကသူတည်စီတီကပြောလိုက်ပါတယ်ခင်ဗျာ AstraZeneca ကုမ္ပဏီကထုတ်တဲ့ COVID ကာကွယ်ဆေးဟာ virus ကူးစက်မှုတွေကိုရှော့ချစေနိုင်တဲ့လက္ခဏာတွေကိုပြသနေပြီးတော့ကာကွယ်ဆေးတစ်လုံးနဲ့ထိုးထားတဲ့သူတွေအနေနဲ့3လလောက်ထိ virus ကိုကောင်းကောင်းကာကွယ်နိုင်တယ်ဆိုတာကိုပြသနေတယ်လို့သူတည်စီတီကမနေ့ဗုဒ္ဓနေ့ကပြောလိုက်ပါတယ်ဒါဟာ virus ကူးစက်မှုတွေကိုထိန်းချုပ်ဖို့လှုံ့ဆော်နေတာတွေအတွက်တော့အားတက်စရာကောင်းတဲ့အချက်လည်းဖြစ်ပါတယ်။ဒီဆေးကိုပူးတွဲထုတ်လုပ်နေတဲ့အောက်ဆိုတက္ကသိုလ်ရဲ့ကနဦးလေးလာတွေးရှိချက်ကြောင့်ပထမကာကွယ်ဆေးနဲ့ဒုတိယကာကွယ်ဆေးကြားမှာ12ပတ်လောက်ကြာပြီးတော့ထိုးနိုင်တယ်လို့ဗြိတိန်အစိုးရရဲ့အငင်းပွားစရာ view ဟာမှန်ကန်ကြောင်းသတိပြလိုက်တာလည်းဖြစ်လာနိုင်ပါတယ်။အခုချိန်ကြီးတော့ပထမကာကွယ်ဆေးနဲ့ဒုတိယကာကွယ်ဆေးကြားမှာအချိန်၄ပတ်လောက်ကြာဖို့ပဲအကြံပြုထားတာဖြစ်ပါတယ်။အခုလိုတွေးကြည့်လိုက်တဲ့အတွက်ကာကွယ်ဆေးက virus ကူးစက်ပြန့်နှံ့မှုတွေမဖြစ်အောင်အမှန်တကယ်ထိန်းချုပ်နိုင်ပြီလားဆိုတာကိုသိပ္ပံပညာရှင်တွေသိရဖို့တော့ပို့ပြီးတော့နီးကပ်လာခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလို့အကျိုးဆက်တွေရှိတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။တောင်ကိုရီးယားနဲ့အမေရိကန်နိုင်ငံကြားမဟာမိတ်ဆက်ဆံရေးကိုအဆင့်တိုးမြင့်သွားဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဒီနေ့မှကတိပြုပြောကြားလိုက်ပါတယ်။နိုင်ငံသမ္မတနှစ်ဦးတယ်လီဖုန်းကနေစကားပြောခဲ့တဲ့အတွင်းမှာမြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်ပြီးပြည်ပြည်စုံနဲ့မဟာဗျူဟာတရက်ကိုပြင်ဆင်နေတယ်လို့လည်းတောင်ကိုရီးယားသမ္မတကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားရပ်ဆိုင်နေတဲ့ဆွေးနွေးပွဲတွေကိုပြန်ဆနိုင်ဖို့အတွက်စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့အချိန်မှာပဲအခုလိုအမေရိကန်နဲ့တောင်ကိုရီးယားသမ္မတတို့စကားပြောခဲ့ကြတာဖြစ်ပါတယ်။ကိုရီးယားကျွန်းတွေမှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုရည်မှန်းတဲ့ပြည်ပြည်စုံနဲ့မြောက်ကိုရီးယားမဟာဗျူဟာတရက်ကိုပြင်ဆင်နိုင်ဖို့အတွက်လူအချက်တွေကိုနိုင်ငံခေါင်းဆောင်တွေတည်ပြုခဲ့ကြတယ်လို့လည်းတောင်ကိုရီးယားသမ္မတပြောခွင့်ရခမင်ဆုတ်ကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့သူ့အနေနဲ့နိုင်ငံမဟာမိတ်ပူအားကောင်းလာစေဖို့အဓိကထားပြောကြခဲ့ပြီးတော့မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးတော့အနီးကပ်လက်တွဲလှုပ်ဆောင်မှုသဘောတူခဲ့တယ်လို့အင်ဂျီတော်ရဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ
။ထိတန်းရောက်နေတဲ့သတင်းတွေကိုမမမြသတင်းအောင်နဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ February 4ရက်ကြာသပတေးညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ VOA အစီအစဉ်တွေကိုည10နာရီအထိလိုင်းတို19 25 32တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။လိုင်းလက်မီတာ190ကနေလည်း9နာရီခွဲအထိဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညနောက်ဆုံးအခြေအနေတွေကိုပြန်ပြီးပြောရမယ်ဆိုရင်တော့တမရဦးဝင်းမြင့်နဲ့မိသားစုကိုတမရအင်တော်ကနေပြီးတော့တခြားနေအိမ်ကိုရွှေ့ပြောင်းလိုက်ပါတယ်။မြန်မာနိုင်ငံထဲမှာဒီ Facebook လူမှုကွန်ရက်ကိုပိတ်တာအပအဝင်အင်တာနက်ဆက်သွယ်မှုကိုထိန်းချုပ်ကန့်သတ်ဖို့ကိုလည်းအာဏာသိမ်းစစ်အုပ်ချုပ်ရေးအဖွဲ့ကစ조사နေပါတယ်။ဒါပေမဲ့စစ်အာဏာသိမ်းမှုကိုမကျေနပ်တဲ့ပြည်သူအများကတော့သူတို့ကန့်ကွက်ကြောင်းသဘောထားကိုတတ်နိုင်တဲ့နည်းနဲ့ဆက်ပြီးတော့ဖော်ထုတ်နေကြပါတယ်။ မြေပြည်တော်မှာဒီ NLD လွှတ်တော်ကိုယ်စားလှယ်တွေဖြစ်တဲ့နည်းနဲ့တတိယအကြိမ်လွှတ်တော်အစည်းအဝေးခေါ်ယူတဲ့အပေါ်မှာပြည်သူတွေကထောက်ခံမှုပြသတဲ့အနေနဲ့ရန်ကုန်မြို့နယ်ပြည်သူတွေကညနေ 9:00 နာရီမှာလက်ခုပ်တီးကားဟွန်းတီးပြီးတော့အားပေးခဲ့ကြတဲ့အတန်းတွေဖြစ်ပါတယ်။အင်္ဂါနေ့ညတွေကစတင်လုပ်နေကြတဲ့နေအိမ်တွေကနေတံပုံးတီးတာကားဟွန်းတီးတာဖျောင်းနိုင်ပြီးထွန်းတာနဲ့ကဘာမကြီးတချင်းတီးဆိုတာတွေကိုလည်းဆက်ပြီးတော့လုပ်နေကြပါတယ်။ရန်ကုန်မြို့မှာတော့ဒီနေ့ပါဝင်သူပို့ပြီးတော့များလာတယ်လို့မြို့ကန်တွေကပြောပါတယ်။ဒီပြည်တော်ကလွှတ်တော်အမတ်တွေနေထိုင်ကြတဲ့စီမင်းရိပ်သာအမှတ်နဲ့ဝင်းနဲ့မှာ NLD လွှတ်တော်ကိုယ်စားလှယ်80ကျော်ကဒီကနေ့အစောပိုင်းတုန်းကတတိယအကြိမ်လွှတ်တော်ကိုခေါ်ယူခဲ့ကြတာပါလွှတ်တော်ကိုယ်စားလှယ်တွေရှိတဲ့နေရာမှာလွှတ်တော်ကျင်းပတယ်ဆိုတဲ့ပုံစံနဲ့ကြမ်းကြိမ်ဂတိသက်စာပြုခဲ့ကြတာဖြစ်ပါတယ်ကျန်းတဲ့လွှတ်တော်ကိုယ်စားလှယ်တချို့ကလည်းအခုလိုမျိုးတတိယအကြိမ်လွှတ်တော်ခေါ်ယူတာကိုထောက်ခံကြောင်းသဘောထားတွေထုတ်ပြန်နေကြပါတယ်စေဝင်တန်းတွေကလည်းအစိုးရနဲ့မပူးပေါင်းနဲ့ငြိမ်းချမ်းစွာအာဏာဖီဆန်တဲ့ဆန္ဒပြမှုတွေကိုဆက်ပြီးတော့လုပ်နေကြပါတယ်။လေယာဉ်စိုက်ပျိုးရေးနဲ့ဆယ်မြောင်းဌာနဝန်ထမ်းတော်တော်များများကအကြမ်းမဖက်အာဏာဖီဆန်တဲ့အနေနဲ့ဒီကနေ့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။တခြားနိုင်ငံစုံမှရောက်နေကြတဲ့မြန်မာတွေကလည်းစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုကျင်းပကြပါတယ်။အမေရိကန်ပြည်ထောင်စုမှဆိုရင်ဒီအရှေ့တန်းဝါရှင်တန်ဒီစီမြို့တော်ကနေနယူးယောက်ပြည်နယ်ဂျော်ဂျီယာပြည်နယ်၊အင်ဒီယားနာပြည်နယ်တခါအနောက်ချမ်းမှာဆိုရင်ကယ်လီဖိုးနီးယားပြည်နယ်၊အရီဇိုနာပြည်နယ်တွေမှာဆရာနာတိမ့်မှုဆန့်ကျင်ဆန္ဒပွဲတွေကိုပြုလုပ်နေကြပါတယ်။တခြားနိုင်ငံတွေမှာလည်းဆန္ဒပြပွဲတွေရှိပါတယ်။ဒါရင်မကအာနာတိမ့်နာကိုကန့်ကွက်ကြောင်းဆန္ဒလွှာမှာပြည်ပရောက်မြန်မာတွေလက်မှတ်ရေးထိုးပြီးတော့ဒီတက်ဆိုင်ရာနိုင်ငံတွေကအစိုးရခေါင်းဆောင်တွေစီကိုပေးပို့ဖို့လည်းပြုလုပ်နေကြပါတယ်။အခုအချိန်မှာဒီမြန်မာပြည်သူတွေအပေါ်ဆက်လက်ပြီးတော့အားပေးဖို့အရင်ကထက်ပိုပြီးတော့အရေးကြီးတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားပါတယ်။အာနာသိမ်းယူထားသူတွေအပေါ်ခြိုက်တဲ့နဲ့အရေးယူဆောင်ရွက်မှုတွေလုပ်သွားဖို့ဆုံးဖြတ်ထားတယ်ဆိုတာကိုအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူ Nash Price ကဗုဒ္ဓနေ့လုံကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။အမေရိကန်အပါအဝင်စီးပွားရေးအင်အားကြီး9နိုင်ငံအနေနဲ့လည်းပြက်ပြက်သားသားသဘောထားထောက်ပြန်ထားပြီးဖြစ်တယ်လို့သူကပြောပါတယ်။ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုမအောင်မြင်အောင်လို့နိုင်ငံတကာအနေနဲ့မြန်မာအပေါ်ဖိအားတွေဝိုင်းဝန်းချမှတ်လာအောင်လို့သူကြိုးပမ်းမယ်လို့ပြောကြားပါတယ်။ဒေါအောင်ဆန်းစုကြည်ကိုဖမ်းဆီးတရားစွဲရာကိုဗြိတိန်နိုင်ငံသား၏ဝန်ကြီးဒေါမနစ်ဂရက်ကဝေဖန်ပြစ်တင်ပါတယ်။ဆွဲထားတဲ့ပုံမှန်တွေကိုဖယ်ရှားပြီးတော့အမြန်ဆုံးပြန်လွှတ်ပေးဖို့လည်းတောင်းဆိုပါတယ်။ဒီမိုကရေစီနောက်ကျောင်းပြန်မလှည့်သွားစေရဘူး။နောက်ဆက်နေပါဆက်လုပ်မယ်ဆိုတာကိုဗြိတိန်နိုင်ငံကနိုင်ငံကမိတ်ဖက်တွေနဲ့တိုင်ပင်ဆွေးနွေးနေတယ်လို့ဗြိတိန်နိုင်ငံသားဝင်ကြီးကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားပါတယ်။မြန်မာအင်ဂျင်ချင်းထိုင်းနိုင်ငံရဲ့စစ်တပ်အကြီးကြီးကတော့မြန်မာစစ်တပ်နဲ့အဆက်အဆံမပြတ်ဆက်ဆံရေးကောင်းမွန်တယ်လို့ပြောပါတယ်။ထိုင်းကြီးတဲ့အကြီးအကဲဗိုလ်ချုပ်ကြီးနရွန်ဖန်ကမြန်မာနိုင်ငံကစစ်တပ်အာဏာသိမ်းတဲ့အပေါ်မှာဒီတစုံတရာမှတ်ချက်မပေးပေမဲ့စစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။
แต่ในส่วนของความสัมพันธ์ทางทหารเรายังเหมือนเดิมเพราะว่า
ท้ายในเมียนมาจะ10%เนี่ยก็มาได้เรารู้ฉินเนี่ยแหละตู่ได้ทุกทีเมียนมาเนี่ยที่สั่นเนี่ย20%ติญญีนี่ก็รู้ได้ท้ายในเมียนมาจะ10%ก็อเมียก็มาได้20%ประเทศขึ้นมาณีแทนนี้ปิดตัวเนี่ยลงจุงยี้ด้วยเราก็เลิกไปนี่ได้ตะยามวยมวยกองกุมพัฒนาผู้ผิดชี้ไก่ด้วยอาภาวินในနိုင်ငံชาอเมียปูบ้องสอดาได้ใช่ป่ะ
ဒါကတော့ထိုင်းကြီးတဲ့အကြီးကြီးကပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးအဖွဲ့ကတော့ဝင်ကြီးနေရာအစ်စ်တွေအစားထိုးခန့်အမှုတွေလုပ်နေပါတယ်။ဒီချိန်ထဲမှာပဲနိုဗင်ဘာရွေးကောက်ပွဲမှာရွေးကောက်ခံထားရတဲ့ NLD ပါတီကိုယ်စားလှယ်80ကျော်ကတတိယအကြိမ်လွှတ်တော်အစည်းအဝေးတွေစတင်ကြောင်းပြသတဲ့အနေနဲ့ဂတိသက်စာပြုလက်မှတ်ရေးထိုးခဲ့ကြပါတယ်။NLD ပါတီလွှတ်တော်ကိုယ်စားလှယ်တွေဥဆောင်တဲ့လှုပ်ရှားမှုမှာတခြားလွှတ်တော်အမတ်တွေပါပါဝင်လာအောင်လို့ဆက်လက်ကြိုးပမ်းနေတဲ့အကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဘိုးစော်ကဆက်ပြီးတော့တင်ပြပါမယ်ရှင်
။ရွေးကောက်ပွဲပြီးလွှတ်တော်တွေကျင်းပချိန်မှာပဲကမ်မရော်ကအာဏာသိမ်းလိုက်တာကြောင့်ရွေးကောက်ခံကိုယ်စားလှယ်တွေတရားဝင်ကျန်းသစ္စာကျင့်ဆိုပြီးလွှတ်တော်မတက်နိုင်ပဲဖြစ်နေတာပါ။လွှတ်တော်မကျင်းပနိုင်ခဲ့ပေမဲ့လူထုရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအဖြစ်လွှတ်တော်ကျန်းသစ္စာကျင့်ဆိုဖို့ဒီကနေ့မနက်ပိုင်းမှာနေပြည်တော်စီမင်းရိပ်သာမှာကြန့်ရှိနေတဲ့လွှတ်တော်ကိုယ်စားလှယ်80ကျော်ကလက်မှတ်ရေးထိုးခဲ့တာဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးမင်္ဂတောင်ညွတ်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူသိန်းက VOA ကိုပြောပါတယ်
ဒီလိုရရနေပြီကျွန်တော်တို့ဘက်တော်ကိုယ်စားလှယ်တွေကိုနောက် NLD ပါတီကိုပေါ့နော်စစ်ဆက်တာတာမဲပေးထားတယ်ဒီမဲပေးရဲ့ရလက်ကဘလို့အကြောင်းကြောင်းနဲ့မှဆုံးဆုံးသွားစရာအကြောင်းမရှိဘူးဒါကတော့ရဲ့အခိုင်မာဆုံး legitimacy ပေါ့နော်။ဒါပေမဲ့လက်တော်မှာကျတော့တန်းချိန်ပြီးမှသာဒီလက်တော်ကိုယ်စားလှယ်အဖြစ်ပတ်မှတ်လို့ရတာဖြစ်တဲ့အတွက်ကျွန်တော်တို့လက်တော်ရှိတဲ့လက်တော်ကိုယ်စားလှယ်တွေအကုန်လုံးစုပေါင်းပြီးတော့ကျွန်တော်တို့တန်းချိန်ထောင်မှာလက်မှတ်ဆိုးပြီးတော့ကျွန်တော်တို့ဂရုသစာပြုခဲ့တယ်ပေါ့နော်။လက်တော်ကိုယ်စားလှယ်တွေရှိရနေရဟာလက်တော်ကျင်းပခွင့်ရတယ်ဆိုတဲ့ပုံစံနဲ့ကျွန်တော်တို့ကဂရုသစာပြုတာပေါ့နော်။
လက်မှတ်ရေးထိုးရမှာပါဝင်ခဲ့သူတူဖြစ်တဲ့နေပြည်တော်ပုပ္ပတိရီမြို့နယ်ကဦးရီမွန်ခေါ်ဦးတင်တက်ကလည်းကျန်းကျိန်လွှာမှာလက်မှတ်ရေးထိုးတဲ့အပေါ်အခုလိုပြောပါတယ်။
ဒါကျွန်တော်တို့လွှတ်တော်စတင်နေဆိုတဲ့အဓိပ္ပာယ်လည်းကျွန်တော်တို့ယူလို့ရတယ်။လွှတ်တော်ကိုယ်စားလှယ်တဦးချင်းအနေနဲ့လည်းဒါကျွန်တော်တို့တရားဝင်ပေါ့။ဒါကျွန်တော်တို့ရွေးကောက်ခံထားတဲ့လွှတ်တော်ကိုယ်စားလှယ်များအနေနဲ့လည်းဒါကျွန်တော်တို့ကျန်းသစ္စာချိန်ဆိုပြီးတော့ကျန်းသစ္စာပေါ်မှာလက်မှတ်ရေးထိုးကြတယ်ဆိုတော့ကျွန်တော်တို့ကလည်းဒါတတိယချိန်လွှတ်တော်သက်တမ်းရဲ့တရားဝင်လွှတ်တော်ကိုယ်စားလှယ်များအဖြစ်ကျွန်တော်တို့စတင်ဆောင်ရွက်ကြဖို့ပါ။
ကျန်နေသေးတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုလည်း online ကနေလက်မှတ်ဆက်လက်ကောက်ယူနေပြီးနောက်ထပ်လက်မှတ်ရေးထိုးပါဝင်လာသူအများပြားရှိတယ်လို့လည်းပြောပါတယ်
။မနေ့ကစီရင်ရတော့လူ80ကျော်လောက်ကျတာကျွန်တော်တို့မနေ့ကစီရင်ရတာမှာကျန်ရှိတဲ့ကိုယ်စားလှယ်တွေပေါ့နော်။ကျန်တဲ့ကိုယ်စားလှယ်တွေကလည်းကျွန်တော်တို့ဒီ online ကနေပြီးတော့ပြန်ပြီးတော့ဒီလက်မှတ်ထိုးတွေပြေးပို့နေတယ်ဆိုတော့ကျွန်တော်တို့သိပါတယ်။ရာဇနန်းထက်တော့ကျွန်တော်တို့ရှိတော့ပြီလို့ထင်တယ်ကျွန်တော်အတိအကျတော့မသိသေးဘူးပေါ့နော
်1990ပြည့်ရွေးကောက်ပွဲအပြီးမှာလွတ်တော်90တွေဟာရန်ကုန်မြို့ဂန္ဒီခမ်းမမှာစုဝေးပြီးလွတ်တော်အစည်းအဝေးကျင်းပဖို့တောင်းဆိုခဲ့ဘူးတလို့နိုင်ငံတော်ညီဝဲပြည်ပြားမှုတည်ဆောက်ရေးခေါ်စစ်အစိုးရကအမိန့်အမှတ်190ကိုထုတ်ပြန်ပြီးညှင်းပယ်ခဲ့ပါတယ်နောက်ပိုင်းမှာအစိုးရဖွဲ့စည်းဖို့ပြင်ဆင်ချိန်မှာတော့လွှတ်တော်ကိုယ်စားလှယ်အချို့ဖမ်းခံရတယ်လို့အချို့ကနေသက်ဒေတာကိုထွက်ခွာပြီးစင်ပြိုင်အစိုးရဖွဲ့စည်းတာတွေရှိခဲ့ပါတယ်1999နှစ် AR တန်ဟင်္ဒရာနယ်မြေနှစ်ကရွေးချယ်ခံလွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်ကတော့လွှတ်တော်ကိုယ်စားလှယ်ရဲ့လှုပ်ရှားမှုအပေါ်အာဏာပိုင်တွေကအရေးယူတာမျိုးကြုံရလေ့ရှိတယ်လို့ပြောပါတယ
်ဆိုတော့အခုလွှတ်တော်ကိုယ်စားလှယ်တွေကကျွန်တော်တို့လုပ်သွားတဲ့ပုံစံမျိုးပဲကျွန်တော်တို့ငားညနဲ့ဆွဲတယ်တော်တော်စိတ်ဝင်လို့ပါတော့ဟိုဘက်ကိုထွက်သွားတယ်။အစိုးရဖွဲ့လိုက်တဲ့ခါကျတော့ကျွန်တော်တို့ငားညနေရောနိုင်ငံတော်ပုံမှန်မှုဖြစ်သွားတယ်။25နှစ်ထောင်ချတာ။ဒါပေမဲ့ကျွန်တော်မထွက်ဘူး။ဗမာပြည်ရဲ့နိုင်ငံရေးသားရန်ကုန်မှာရှိတယ်။အခုဆိုလည်းဒီတိုင်းပဲ။အခုလူတွေကအဲ့ဒီဟာကိုသူတို့မျက်စိတွေကိုမြင်နေဖို့ကောင်းတယ်၊သိနေဖို့ကောင်းတယ်။ဘယ်ဟာပဲလို့လို့ဓာရဏပိဋကတ်မှာပါကြောက်။ကုနဲ့လုတ်တဲ့လုတ်ဖြစ်ပြီး၊တစမ်းနဲ့လုတ်တဲ့လုတ်ဖြစ်ပြီး၊စိတ်နဲ့လုတ်တဲ့ဖြစ်ပြီး။နော်၊ဉာဏ်ကအရှိရသွားပါပညာသာအပါဆုံးဘာဖြစ်နိုင်လဲဆိုတဲ့ဟာကိုသူတို့စဉ်းစားတယ
်။လောလောဆယ်မှာတော့တတိယအကြိမ်လွှတ်တော်ခေါ်ယူကြောင်းလက်မှတ်ရေးထိုးတဲ့လွှတ်တော်ကိုယ်စားလှယ်အတော်များများဟာမိမိတို့နေအိမ်ကိုပြန်နေကြပြီးဖမ်းဆီးတာစစ်ဆေးမေးမြန်းတာမျိုးမကြားသိရသေးပါဘူး။နေပြည်တော်စီရင်ရိတ်တာမှာရှိနေတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုတော့မနေ့တုန်းကဒီနေ့နောက်ဆုံးထနေရပြန်ဖို့လေအာဏာပိုင်တွေကညွှန်ကြားထားပါတယ်။
ကိုမိုးစော်သတင်းပေးပို့တာပါရှင်စစ်တပ်ကအာဏာသိမ်းယူထားတာကိုရွေးကောက်ကန်လွှတ်တော်ကိုယ်စားလှယ်တွေကလက်မခံဘူးဆိုတာပြသနေတယ်လို့ကျန်းမာရေးဝန်ထမ်းတွေကလည်းသူတို့ရဲ့ဆန္ဒကိုဆက်လက်ပြီးတော့ထုတ်ဖော်နေကြပါတယ်တက်ကြွလှုပ်ရှားသူတွေအစိုးရဝန်ထမ်းတွေလူမှုအဖွဲ့အစည်းတွေကငြင်းချမ်းနဲ့လှုပ်ရှားမှုပါပူးပေါင်းပါဝင်လာနေကြတဲ့အကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခါကပြောပြပါမယ်ရှင်
စစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရက်ကိုကန့်ကွက်တဲ့အနေနဲ့အစိုးရဝန်ထမ်းတွေရုံမတက်ဘဲဆန္ဒပြတာဖဲချူးညီဝစ်စင်တာစားတဲ့ဆန္ဒပြလှုပ်ရှားမှုတွေနေရအနှက်ပေါ်ပေါက်လာနေပါတယ်။စကိုင်းတိုင်းကမ်းဘလူးမြို့နယ်ကပညာရေးဝန်ထမ်းတွေရဲ့ဒီကနေ့မှဖဲချိုးနေဝစ်စင်ဆန္ဒပြခဲ့တဲ့လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းဆရာဦးမျိုးမြင့်ကတော့ရွေးကောက်ပွဲရလဒ်ကိုစန့်ကျင်ပြီးအာဏာသိမ်းတဲ့လောက်ရက်ကိုလက်မခံနိုင်တာကြောင့်ပူးပေါင်းပါဝင်ခဲ့တယ်လို့ပြောပါတယ်
။ဒီအာဏာသိမ်းတဲ့အခါကိုသူတို့ရဲ့စစ်တပ်ကဒီမျက်နှာတမာမှုတောင်ကိုအာဏာသိမ်းတယ်လို့ပြောတယ်။အဲ့ဒါကိုကျွန်တော်ကလက်မခံဘူး။ဒီကောက်ပွဲကလာမှာဒီမဲယုံမှုလုပ်ခဲ့တဲ့ဆရာသမားတွေကဒီလက်ရှင်းမှန်မှန်မှန်နဲ့ဆိုတယ်ဆရာသမားတွေအတူတူဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီကောက်ပွဲကိုကလည်းဟိုလွတ်လပ်ပြီးနှစ်တားတဲ့ဒီကောက်ပွဲဖြစ်တယ်လို့ကျွန်တော်တို့ကအားလုံးဒီတွေနဲ့ဒီလက်ခံထားတယ်အဲ့တော့ကျွန်တော်တို့ကဒီစေတန်ရဲ့သူရဲ့စေတန်ချက်တွေကိုလက်မခံဘူးသူတို့ရဲ့အာဏာသိမ်းတာကိုလည်းလက်မခံဘူးအခုဒီတွေရွေးချယ်ပြင်မြောက်ထားတဲ့အထုံးရုပ်ပဲကျွန်တော်တို့ကအပြည့်ပြည့်နေဒီစီတူရိုးဒီထုံးရုပ်ပဲကျွန်တော်တို့ရဲ့ဓာတ်ပြည်အစိုးရအနေနဲ့နေနေဒီကျွန်တော်တို့ရာဇဝတ်ဒီမိုကရေစီကိုလည်းကျွန်တော်တို့ကမဆုံးရှုံးခြင်းဘူ
းကမ်းမလူမျိုးနယ်ကကျောင်းဆရာမဒေါ်ဆန်းဆန်းထွေးကလည်းနာဂတ်မျိုးဆက်တွေအတွက်ဤရွယ်ပြီးလှုပ်ရှားမှုမှာပါဝင်ခဲ့တယ်လို့ပြောပါတယ
်ဒီကျမတို့ကိုခံရမှာဆိုလို့ဒီစနစ်စိုးကိုကျမတို့ကိုခံရမှာဆိုနာမနာတော့ကိုယ့်ရဲ့တာသမီဒီဟိုကိုယ့်ရဲ့နိုင်ငံအတွက်တာသမီကိုယ့်ရဲ့တာသမီတို့အကြောက်တရားတွေနော်အဲ့ဒီအကြောက်တရားတွေနေနဲ့ကြီးပြင်းလာမှာကိုလည်းကျမတို့မလိုလားတော့ပါဘူးရှင်
စကိုင်းတိုင်းမုံရစီဝါရေးတက်ကတော်မှလည်းဒီကနေ့ဖဲချိုးညီဝစ်စင်ဆန္ဒပြခဲ့ကြပါတယ်။လှုပ်ရှားမှုတွေပါဝင်တဲ့ဆရာတဦးကတော့နိုင်ငံရေးအကျက်တဲတွေကိုဖြည့်ရှင်းနိုင်ဖို့အရွယ်ချက်နဲ့လုပ်ခဲ့တာလို့ပြောပါတယ်
။ကျွန်တော်ဒီလိုလက်ရှိပေါ့နော်အခြေအနေကိုကျွန်တော်ဒါလက်မခံဘူးဆိုတာပြတဲ့အနေနဲ့လောက်တာဖြစ်တဲ့အတွက်ကျွန်တော်ရဲ့ဒီကမ်ပိန်းဟာအဓိကအားဖြင့်ကျွန်တော်ရည်ရွယ်တာတော့နိုင်ဆွေးနွေးအဖြေရှာမှုတစ်ခုကိုမယောင်မချင်းပေါ့ကျွန်တော်ကဆက်ပြီး လုပ်သွားကြအောင်မှဖြစ်ပါတယ်ခင်ဗျာ
။အာဏာသိမ်းတဲ့လူရဲကိုစန့်ကျင်တဲ့လှုပ်ရှားမှုမှာစက်မှုလေယာဦးစီးဌာနကဝန်ထမ်းတွေလည်းပါဝင်လာသလိုမြမအမျိုးသားလေကြောင်းလိုင်းကဝန်ထမ်းတွေလည်းပါဝင်လာကြပါတယ်။လှုပ်ရှားမှုတွေစတင်ခဲ့တဲ့အထက်ကစစ်မှားရေးဝန်ထမ်းတွေကတော့အစိုးရရန်တရာကဝန်ထမ်းတွေနောက်ထပ်ပူးပေါင်းပါဝင်လာဖို့မျှော်လင့်နေကြပါတယ်။
လက်ရှိကတော့ကျမတို့ကခုလိုဆို CDC ကမိမဲလုပ်နေတာပေါ့ CDC plus RMM လုပ်နေတဲ့လူတွေလည်းရှိတာပေါ့အကြီးတွေလည်းအခုကတော့ပါလာပြီပေါ့ဒီအခြေအနေကတော့လေအားလုံးကအကြီးတွေလည်းပါလာပြီအကြီးတွေ consultant တွေ lecturer level တွေဒီပါလာပြီပေါ့ကျမတို့ကတော့အဆုံးထိလုပ်ဖို့ပဲစဉ်းစားထားရအားလုံးကလည်းအဆုံးထိလုပ်မယ်လို့အဆုံးထိပါဝင်မယ်လို့ဖြစ်နေကြတာပေါ့အားလုံးပဲတူပါပေါ့နော်ကျမတို့ကျမရေးဝန်ထမ်းတွေကျမရေးဝန်ထမ်းတွေကိုပဲထောက်ခံနေရုံကျမရေးဝန်ထမ်းတွေအားပေးနေရုံနဲ့တော့အဆင်မပြေဘူ
းနိုင်ငံရဲ့အုပ်ချုပ်မှုရန်တရာပြက်စီးပြီးတင်ရင်အေဂျင်ကြီးကိုပြက်ပြားစေလိုတဲ့ရွယ်ချက်နဲ့ကျမရေးဝန်ထမ်းတွေကဆေးရုံတွေကိုမသွားဘဲဆန္ဒပြနေကြတာမျိုးမလုပ်ဖို့တက်မတော်ကတိုက်တွန်းချက်တစ်ခုဒီကနေ့ပဲထုတ်ပြန်ထားပါတယ်။ဒီလှုပ်ရှားမှုကြောင့်ပြည်သူတွေရဲ့ကျမရေးအခက်ခဲတွေဖြစ်လာရင်မိစ္ဆာရာတက်မတော်ဆေးရုံတွေမှာစစ်ကူတမှုခံယူနိုင်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။ဒါကတော့ပြည်သူတွေပုံစံမျိုးစုံနဲ့ဆန္ဒထုတ်ဖော်နေကြတဲ့အကြောင်းမှတ်မိခသတင်းပို့တာဖြစ်ပါတယ်ရှင်။အခုလိုမျိုးပြည်သူတွေကြားမှာဆက်ရနာတိတ်မှုကိုကန့်ကွက်တဲ့လှုပ်ရှားမှုတွေလုပ်နေကြချိန်မှာပဲမြန်မာနိုင်ငံမှာအများစုအသုံးပြုနေတဲ့ Facebook လူမှုကွန်ရက်ကိုအာဏာပိုင်တွေယာယီပိတ်ပင်ခဲ့ပါတယ်။ဒါကြောင့်ဆက်သွယ်မှုတွေမပြတ်အောင်လို့အင်တာနက်သုံးသူတွေကြိုးပမ်းနေကြရပါတယ်။စစ်တပ်ကအာဏာသိမ်းလိုက်တဲ့လုပ်ရက်တွေကိုကန့်ကွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေအင်တာနက်ကွန်ရက်တွေပေါ်မှာထွက်ပေါ်လာခဲ့ချိန်မှာပဲ Facebook ကို February 9ရက်နေ့အထိပိတ်ဖို့ပြန်ကြားရေးကညွှန်ကြားခဲ့တာပါ။ဒီအခြေအနေပြည်စုံကိုတော့ VOA သတင်းတောက်အက္ကနွန်ကတင်ပြပေးပါမယ်ရှင်။
အပြာမတွင်နဲ့အများပြည်သူအထင်အမြင်လွဲမှားစေမဲ့တွေးထိုးလှုပ်ဆောင်မှုတွေမမှန်တတင်ရေးသားဖြန့်ဝေမှုတွေကိုထိန်းချုပ်ဖို့ဆိုပြီး Facebook လုံမှုကွန်ရက်ကိုတပတ်ကြာယာယီပိတ်ထားဖို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားလိုက်ပြီးနောက်လူမှုကွန်ရက်တုံးဆွဲသူတွေကြားအခက်အခဲတွေနဲ့ကြုံတွေ့နေရတာပါမြန်မာနိုင်ငံမှာအများစုအသုံးပြုနေတဲ့လူမှုကွန်ရက်ကိုတောင်းနိုင်မဲ့နေလန်းတက်တွေကိုလည်းရှာဖွေနေရတယ်လို့ရန်ကုန်မြို့ကမိမိစင်ကပြောပါတယ်
။ Facebook ကိုမနေ့တော့ကပိတ်လိုက်တယ်လို့ပြောတယ်။ဒီဟာပြီး MPD နဲ့ပိတ်လိုက်တယ်။ပထမဆုံးပိတ်လိုက်တော့သူတို့ကအဲ့အခါကျတော့နေရလူတွေကတောင်းလို့မရတော့ VPN ကြော်တာကိုလည်းမသိကြဘူး။ VPN ကြော်ပြီးတော့ဒီ Facebook ကိုတောင်းလို့ရတယ်ဆိုတော့လည်းမသိဘူးလေ။တကယ်ရရတယ်ပေါ့နော်။အဲ့ဒီဖာမလည်းမသိတော့ဘူး။
တမတော်ကအာနာတိမ့်လိုက်တဲ့လောက်ရကိုကန့်ကွက်တဲ့သဘောထားတွေနဲ့ကန့်တက်လှောက်ရှားဖို့ဆောင်းအောင်းနေကြတဲ့လှောက်ရှားမှုတွေလူမှုကွန်ရက်မှာပြန့်နှံ့နေချိန်မှာပဲ Facebook, Instagram, WhatsApp စတဲ့လူတုံးများတဲ့ online ဆက်သွယ်မှုတွေကိုပိတ်လိုက်တာပါမြန်မာနိုင်ငံသားတွေကြားသတင်းအချက်အလက်ရဖို့အားထားနေရတဲ့ online ဆက်သွယ်မှုတွေကိုပိတ်လိုက်တဲ့အပေါ်မှာတော့ရန်ကုန်မြို့ခံတွေတာလှိုင်းတို့လိုအများပြည်သူကြားမကျေမနပ်ဖြစ်နေကြပါတယ်
သူလူခွင့်ကြီးကိုပြန်လာနေနေကိုချိုးဖောက်နေရတယ်တိတာနေလေသူတို့ပြိတ်တယ်ဆိုတော့လုံးဝအကုန်နိုင်ငံသားရဲ့နှလုံးနဲ့နားရပြိတ်တယ်တူတူပဲဆိုတော့ကွန်ထရိုလ်မီဘာနိုင်ငံရဲ့ဆိုရှယ်မီဒီယာဆိုတော့ Facebook ကဝယ်တုံးကြတာဟုတ်အများစုကဒါပေမဲ့အခြားဆိုရှယ်မီဒီယာဖြစ်တဲ့ Twitter, Instagram တို့နဲ့အခြားနိုင်ငံ VPN ခြံရတဲ့ဆိုရှယ်မီဒီယာ platform တွေကနေပြီးတော့ရသလောက်တော့လုံးဝမှာပဲ
နှစ်နှစ်နေပိုင်းအင်တာနက်ဆက်သွယ်မှုတွေပိတ်ပင်ကန့်သတ်ခံခဲ့ရပြီးနောက်မနေ့တုန်းကပဲမြန်မာနှုံးမြစ် 4G အင်တာနက်အပြည့်အဝပြန်ဖွင့်ပေးလိုက်တဲ့ရခိုင်ပြည်နယ်မှာလည်းလူမှုကွန်ရက်တွေပိတ်လိုက်တာကြောင့်အခက်အခဲတွေနဲ့တကြောပြန်ကြုံနေရပါတယ်။အထူးသဖြင့်နိုင်ငံရေးအုပ်ချုပ်ရေးအပြောင်းလဲကာလမှာသတင်းအချက်အလက်တွေရရှိဖို့အရေးကြီးတယ်လို့လည်းဒေသခံတဦးဖြစ်တဲ့ဦးခိုင်စာအောင်ကပြောပါတယ်
။ကျွန်တော်တို့စစ်တရေးဆိုတာကအရင်အရေးကြီးတာကိုအဲ့တော့ဒါတွေလမ်းကြောင်းကိုပိတ်ထားတယ်ဆိုတာဒီခေတ်ဒီအချိန်မှာတော့မဖြစ်သင့်ဘူးပေါ့ဒါဟာကျွန်တော်တို့ပြည်သူတွေရဲ့ဆုံးရှုံးမှုတွေပါပဲခုနိုင်ငံရဲ့အပြောင်းလဲမှာဆိုရင်တော့ပို့ပြီးတော့အရေးကြီးတာပေါ့နိုင်ငံရဲ့အပြောင်းလဲအချိန်မှာဆက်တွေရှိဘူးအချိန်မပြေဘူးဆိုလို့ရှိရင်ကျွန်တော်တို့ပြည်သူတွေဟာဘာမှမသိရဘူးအချိန်မပြေဘူးတခြားတစ်ဖက်မှာကြည့်လို့ရှိရင်စီးပွားရေးပညာရေးတွေအကုန်လုံးကနေနာနေကြတယ်ဒါဟာကျွန်တော်တို့ရဲ့လူခွင့်ရှုပ်ဖောက်မှုရဲ့ဘယ်လိုကျွန်တော်အဲ့လိုပဲဆုံးသက်ပါ
မြန်မာနိုင်ငံကအင်တာနက်တောင်းဆွဲသူတွေအားထားနေတဲ့လူမှုကွန်ရက်တွေကိုပိတ်လိုက်တာကြောင့်နီလန်တက်တွေကိုလည်းရှာဖွေနေကြရတာပါ Digital လုံခြုံရေးတင်နန်းပေးနေတဲ့ဦးစေရမင်းကတော့ Facebook အပါအဝင်လူမှုကွန်ရက်ဆက်သွယ်မှုတွေကိုပိတ်ထားပေမဲ့ VPN လို့ခေါ်တဲ့လုံခြုံတဲ့အင်တာနက်ကြားခံဆက်သွယ်တဲ့စနစ်ကိုတုံးမယ်ဆိုရင်တော့ဖြစ်နိုင်တယ်လို့ပြောပါတယ်အခမဲ့ရနိုင်တဲ့ VPN စနစ်တုံးရမှာအခက်အခဲတချို့တော့ရှိနိုင်တယ်လို့လည်းပြောပါတယ
်ဒါတောင်းမှာတော့Facebook ကိုလည်းတုံးမယ်ဆိုလို့ရှင်တော့အရှိနေတဲ့ VPN တွေကိုတစ်ခုပြီးတစ်ခုတုံးမယ်အဲ VPN တုံးလို့ရှင်လည်းပြဿနာတစ်ခုကကျွန်မကအင်တာနက်လိုင်းကျသွားလိမ့်မယ်ရှိနေတဲ့ဟာကိုတစ်ဆင့်ခံပြီးတော့ IP ကိုတစ်ဆင့်ခံပြီးတော့ရတာဖြစ်တဲ့အတွက်အာလိုင်းတွေပါတယ်တော့နည်းသွားလိမ့်မယ်အဲဒါမှမဟုတ်ဘူးဆိုလို့ရှင်လည်းဝယ်တုံးမယ်ဆိုတာမျိုးရှိလာလို့ရှင်တော့အာငွေတုံးရတဲ့အကောင့်မျိုးတွေအဲတစ်နှစ်ပတ်လုံး အဲ့လိုမျိုးဝဲတုံးရတယ်ဒါမှမဟုတ်ဘူးဆိုလို့ရှိရင်တော့ဖေ့စ်ဒီကတုံးနိုင်မှုအနေထားများတုံးမယ်ဆိုလို့ရှိရင်တော့ဖေ့စ်ဘွတ်တွေမဟုတ်ဘဲနဲ့တခြားပလက်ဖောင်းတွေနဲ့တုံးတယ်လို့ထင်တယ်သတင်းချက်လက်တွေပေးမဲ့သူတွေကလည်းတခြားကဘုနာကြော်ရဲ့ YouTube
Facebook လုံမှုကွန်ရက်ကိုအသုံးပြုနေကြတယ်လို့လည်း online သုတေသနလုပ်ငန်းတွေကခန့်မှန်းထားပါတယ်မြန်မာနိုင်ငံမှာတမတော်ကအာဏာသိမ်းလိုက်တဲ့လောက်ရအပေါ်တုတ်ပြန်တဲ့အနေနဲ့ Facebook ကုမ္ပဏီကတော့စစ်တပ်ပိုင်းမြဝတီရုံမြင်သံကြားရဲ့စာမျက်နှာကိုလည်းဒီတစ်ပတ်ထဲမှာပဲဖော်ပြခဲ့ပါတယ်ရှင်
VOA American တဲ့ ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကို နေ့စဉ် American ပြည်သူ Washington မြို့တော်ကနေ တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ ဂျိုရုဖန်ယုံမှုနဲ့ line2meter တို့အပြင် ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ fanbase.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web လိပ်စာကိုရိုက်ထည့်လိုက်တာနဲ့ Tomorrow VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အတန်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကို
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမြဲကြိုးပမ်းနေပါတယ်ရှင်။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့သဘောထားအမြင်ပေးဖို့ခြင်းနဲ့ဆိုရင် voabamese@siphon3.com ဆိုတဲ့မြန်မာပိုင်းအီးမေးလ်လိပ်စာဖြစ်ကိုလည်းပေးပို့နိုင်ပါတယ်။စာလုံးပေါင်းပြပါမယ် voabamese@psiphon3.com voabamese@siphon3.com ဖြစ်ပါရဲ့ရှင် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်လေးကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အာနာသိန်းထားသူတွေကသူတို့ပေါ်ကန့်ကွက်တဲ့လှုပ်ရှားမှုတွေကြဲကြဲပြန့်ပြန့်မလုံနိုင်အောင်လို့ပိတ်ပင်ကန့်သတ်မှုတွေလုပ်နေတယ်လို့ကန့်ကွက်ဆန္ဒပြသူတချို့ကိုဖမ်းဆီးအရေးယူတာတွေလည်းရှိနေပါတယ်။မန္တလေးမြို့မှာဒီအာနာသိန်းနဲ့လှုပ်ရက်ကိုကန့်ကွက်ခဲ့တဲ့တက်ကြွလှုပ်ရှားသူတချို့ဖမ်းဆီးခံခဲ့ရတယ်လို့
ဖီအိုအေသတင်းတာကိုထက်အောင်ခန်းကပြောပြပါမယ်ရှင်။တမတော်ကအာနာသိန်းနာကိုစက်ရင်ကန့်ကွက်တဲ့အနေနဲ့ဒီကနေ့မနက်ပိုင်းမှာပဲမန္တလေးစစ်တပ်သူရှေ့မှာတက်ကြွလှုပ်ရှားသူတွေစုဝေးဆန္ဒပြခဲ့ကြပါတယ်။ဆီယာနာသိန်းနာကိုကန့်ကွက်ကြောင်းနဲ့လက်နက်အားကိုယ်အားကိုစက်ရင်ကြဖို့စိုင်းပုတ်တွေကန်ဆောင်ပြီးတက်ကြွလှုပ်ရှားသူတရာစင်ကျော်လောက်ဆန္ဒပြခဲ့ကြတာပါ။
Sitaka Anatina Luyaku Sanyin Kangwade Luya Dine Sanavi, Pansi Yugan to Rima, Tetra Lusha to Ramaka, Yetabu and Chule Pawin Lavare, Yari Tanchen Yuma, Anashin Sanjin Sanan Pone do, Sanjin Kangwajan Tabongu, Lumuku Yama Popiagere, Yetu Tetra Tayaline, Yeta Tatu in Lino Nugule, Yeta Poya Pansi Labare, Nangawana Tawan Yugajima,
ปาร์ตี้နိုင်ငံရေးနဲ့ပတ်သက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီခံခဲ့ရတာလို့လေရတက်ဘဝင်ကြီးကိုနှစ်ယောက်ရဲ့ဖခင်ဦးတန်းစင်ကပြောပါတယ်ဟုတ်ကဲ့တန်းကြီးတို့မှာရဲစခန်းမှာပဲချုံအောင်သွားပါတယ်ခင်ဗျာမင်းကကျွန်တော်တို့ကညဖခင်ကလည်းမသိပါဘူးခင်ဗျာမင်းကဒီဒီမှာအကြောင်းမကြတော့အဲ့ဒါဖိုးနဲ့ရောက်မှာကြည့်တယ်သွားပြီးတော့ပြောတော့ကျွန်တော်တို့ကတွေ့မခံဘူးခင်ဗျာတ
ปาร์ตี้ก็ตาเหลวบาดิโลดิโลฟันซีชุ่มลงมาเลยโลที่น้องบิลลี่นี่โลตัววันนั้นที่อาจารย์เนี่ยปารีนายนี่ลูกเด็กด้วยตาตีอยู่กันด้วยเยอะอู้บุรีชอบความมุกแบบนี้อาจารย์เนี่ยวันนั้นที่อาจารย์เนี่ยเยอะอู้บุรีชอบความมุกเนี่ยยังสิ่งที่เนี่ยอู้บุรีเนี่ยเสียเสื้อหมดแล้วเปล่าเลย
แต่เมื่อกาอาณาติเนลุยบอกกันว่าผู้ใต้ดวงมือเนี่ยดูสั่งจีเนลุยชามุรีพบว่ามาโกอาณาบันิกาตาสีบุจูว่ามุรีเลชินีบาร์เลยที่นี่ยันนี่บังกาลุงเอ็ดจูกันว่าลุยชามุรีพิกเกอร์ยังงมยมาส่วนเลยลุงยงยี่เรตูมีนทาร์เลยที่นี่มาเลยสู้อายุสั้นยันนี่พิยมาร์โอสิตะกาอาณาตินาโกทักกันเนลุยชามุรีลุกเกอร์อะไรตุยอาบาร์เลยขมยาจีโนทาวน์แค่มาวิวิตรีมปีบุทาร์ปีบาร์เลย
เฟบรุยาเดือนนี้สบายอนาคตจะมาแต่เมื่อกาพันธุ์จีเกเรตายเนี่ยปีนี้ที่ก้าสุยาพ่อเวนุเน่ลดอจีเกเรเปลี่ยนลดราคาดูเรื่อยๆสิ่งเดียวสั่งเลี้ยบีรอพันธุ์จีขันทายาดูเรื่อยๆสิบาร์เลยไอเดียมาดีเช่นปีนี้ก้าสุยาพ่อเวนจะช่วยเนี่ยลดอจีเกเรว่าปานีเรจังกุโรฟิโอเอ็มมาวันเดือนดาวนายกงเองก็จะเป็นผู้บริหาร
อันนั้นเต็มใช่ไหมภาษีขันเขียนสูงดีใช่ไหมเช่นนี้สุยาพ่อเวนวันจีนูเนี่ยลดต่ออุกษาดูอุกษาดีกันหรออคุเชนที่พิมลุลาดีบ่บุเทนเด็กขันเขียนปีที่จะมาสอบไปมาเป็นพิมลุลาเร่เช่นนี้เนี่ยสายบุยมวยมีเต็มตัววันจีอุมาเห็นด่ากันหรอบาดเรียมมาไม่ใช่บุลุเยาว์เร่จมูกเราเนาะมูเราเด็กอุกษาเราบารูตระเนี่ยเราบ้ามาไม่ใช่บุ๋วเนาะอุสุดเด็กเต็มเลยเนาะบ้ามาไม่ใช่บุ๋ว
ยิ่งจะมาเวสมาวะยิ่งจะมาเดินเข้าโรงเราไอ้มาเข้าท่าเลยอาคาสีจ้าดีว่าบ่ชิมินะรู้ตัวอุตส่าห์อุสุบวยตัวอุตส่าห์อุตัยทันสิบเอ็ดตายายวันจีอุสุทันเนี่ยลุยมุจิจ้ายีเนี่ยลุสองอายยี่มีวันจีอุปยารูบ่บาจ้าวสั่งเลยทิ้งทิ้งทายาทเลยสุระชิ้นชิ้นเล่นเล่นมติยาบุลุเลยวันจีอุมาหันดากับเยาว์เลย เฟวายล่ะที่ยันนี่ดงอ่ะตำรวจกันเนี่ยนั่งรออาณาจักรเต็มไปเลยบีนั่งรอตามีกับปุ๊กตำรวจป่าวเองสุยาพ่อเวนด้วยแต่เนี่ยบีเนี่ยวันจีจูดูเนี่ยพ่อเวนด้วยทั้งที่ขังเงียบีน้องไอ้ที่เนี่ยยันนี่เราก็ทราบว่าวันจีดูโชกุเปียนลบไปแค่ไหนวะแต่เป็นแม่เลยชิมีเนี่ยรู้ตัวอุกตันเนี่ยวันจีดูโชกุเปียนลบไปแค่ไหนวะ
ที่เป็นเรื่องเดียวกับชาเล็กที่เด็ดเรื่องเดียวสาเหตุที่ทำกันเนี่ยพาวินลาเรตุพิเดเรื่องเดียวจะเกี่ยมากันพิเดแล้วก็ดูว่าถ้าอุตัยทันดูที่เราวันจีอุปยารูเลตุรุเลจะเกี่ยมในเดียมากันนี่พิโดรู้กูเสร็จทิ้งชาดาเลพี่พี่ไหนเนี่ยที่เราวันจีอุสุทุจารุตัวเราดีจำเราหมาเสบุชังเคบีโดไอ้การนี้นอกทบีโดนอกไปมาที่เป็นเนี่ยสุยมาเวนลาบีโดอะคูนั่งฟังนั่งเสียยุกับเพื่อนมาเป็นเรื่องเดียวกันเนี่ยวันยาวชิงเป็นเนี่ยพวกกูพิเดบ่ไ
ဒီနေ့ကျွန်တော်တို့ကဒါလက်မှတ်ခံမှုဆိုတော့ကျွန်တော်ကအပိတ်လိုက်တယ်လို့ပြောတယ်။ဒီဟာဒီအမ်ဒီနဲ့ပိတ်လိုက်တယ်ပထမဆုံးပိတ်လိုက်တယ်။ကျွန်ညာစာမှာတိတ်မြင့်စံ2024ရဲ့အရေးပေါ်အခြေအနေကြီးညာခဲ့ပြီနိုင်ငံတော်ရဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးလုပ်ငန်းတွေကိုတမရော်ကာကွယ်ရေးဦးစီးချုပ်ဆံအာဏာလွှဲပြောင်းလိုက်ကြောင်းကြေညာခဲ့ပါတယ်။ တမရော်အာဏာသိမ်းပြီးနောက်မှာအဖွဲ့အစည်းတည်တည်ကနေကံကွက်ကြောင်းထုတ်ပြန်ခဲ့တယ်လို့ဝန်ထမ်းစုဖွဲ့တွေကလည်းစစ်အစိုးရနဲ့ပူးပေါင်းမှမဟုတ်တော့ကြောင်းဇာနာဖော်ထုတ်ခဲ့ကြပါတယ်။ဒါပြင်တမရော်ကလည်းအရေးပေါ်အခြေအနေကြီးညာပြီးအာဏာသိမ်းလာတဲ့ပုံမှာကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာတိုင်းဝန်ကတော့ပြစ်တင်ပြောဆိုနေကြပါတယ်ခင်ဗျာ။ဒါကတော့နိုင်ကွင်းရင်သတင်းပေ
February 4 ရက်ကြာသာရေးနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်ဆက်ပြီးတော့ထုတ်ဖော်ပေးနေပါရရှင်ကျွန်မဆူမြတ်မောင်ပါစစ်တပ်ကအရသာအစိုးရစီကနေအာဏာသိမ်းယူပြီးတော့အုပ်ချုပ်နေတဲ့အတွက်တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့အခြေအနေတွေသိရမယ့်တိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့မကြာခင်မှာထုတ်ဖော်ပေးပါမယ်အခုအရင်တော့စစ်အာဏာသိမ်းမှုအပေါ်တုံ့တက်ဆွေးနွေးချက်ကိုတင်ပြပေးပါမယ်စစ်တပ်ကအာဏာသိမ်းယူခဲ့တဲ့အပေါ်မချေနှက်တဲ့ပြည်သူတွေကအိမ်ထဲကနေတက်နိုင်တဲ့နီးနဲ့ဆန္ဒပြတာတွေတချို့ဆိုရင်လမ်းပေါ်အထိထွက်ဆန္ဒထုတ်ဖော်တာတွေရှိနေတယ်လို့စစ်တပ်တွင်းမှလည်းအာဏာရှင်ကိုဆန့်ကျင်ပြီးတော့လူလူနဲ့အတူရပ်တည်မဲ့စစ်ဗိုလ်ချုပ်မျိုးတွေပေါ်ထွက်လာဖို့လိုအပ်တယ်လို့မြန်မာအရေးတုံ့တက်သူဦးတင်မောင်တန်းကပြောပါတယ်ကိုအောင်အောင်ကဦးတင်မောင်တန်းနဲ့ Skype ကနေပြီးတော့ဆက်သွယ်ဆွေးနွေးထားပါတယ်ရှင
်ဟုတ်ကဲ့ဦးတင်မောင်တန်းမင်္ဂလာပါခင်ဗျာကျွန်တော်အရင်ဆုံးမေးချင်တာကတော့ဒါအခုဒီစစ်အာဏာသိမ်းတာနဲ့ပတ်သက်ပြီးတော့ပေါ့လေဒါလူလူကအခုခါမှာတမုံနေကြီးတယ်။နောက်တချို့ဝန်ထမ်းတွေကလုပ်ငန်းကိုမဝင်မဲနဲ့အာဏာဖီဆန်တယ်ပေါ့လေ။ဆိုတဲ့အခါကျတော့ဟိုးရုံကဒီစစ်အာဏာသိမ်းမှုတွေနဲ့အခုဒီစစ်အာဏာသိမ်းမှုတွေမှာဒီလူလူရဲ့ဒီတုံ့ပြန်မှုပေါ့လေ။ဟိုဘာဒီများကွာခြားမှုရှိပါလဲခင်ဗျ။
ပြီးခဲ့တဲ့အနည်းဆုံးအာဏာသိမ်းမှုကတော့ဗျာ88ပေါ့။88လုံးကတော့ကျွန်တော်ဆန္ဒပြပွဲကြီးတရားနေမှာဖြစ်လာတဲ့အခါကျတော့လူတွေရတဲ့လမ်းမောထွက်တာမြင်ရတာပေါ့။အခုအချိန်မှာတော့အဲကျွန်တော်တို့လူတွေကလမ်းမပေါ်ထွက်သေးဘူးပေါ့ဗျာဒါပေမဲ့
ဟုတ်ကဲ
့ဟိုမနာခံရေးလှုပ်ရှားမှုတွေပေါ့အာခံရေးလှုပ်ရှားမှုတွေစလာနေပြီဆိုတော့အဲလမ်းမကတော့အနည်းနဲ့မြန်ရောက်လာနိုင်မယ်ထင်တယ်ဒါကတော့ထိန်းလို့မရဘူးလို့ထင်တယ်ဒါတော့ဟိုအချိန်နှဲများလောက်ကွာတော့ပုံမှန်တွေကတူနေပါတယ
်ဟုတ်ကဲ့ဒါကတော့လူလူတွေဘက်ကအပိုင်းပေါ့လေဟိုဒီမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဘက်ကကြတော့ဒါခေါင်းဆောင်တွေနောက်ဒါလှစ်တော်အမတ်တွေလည်းရှိနေပါတယ်ဆိုတော့သူတို့ရဲ့အခမ်းကဏ္ဍရောဘယ်လိုရှိလာနိုင်ပါလဲ
။မရေဘူးအဖြစ်တော့အခုအပြင်မှာရှိနေတယ်လို့ကျွန်တော်တို့အခုချိန်ထိပေါ့နော်ယူဆရတဲ့ဥဝင်ထိန်တို့ကြီးညာချက်တွေထုတ်နေပါတယ်။အဲ့တော့ရေဘူးအဖြစ်တော့အခုတတိမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပေးတာပြီးတော့သူရဲ့2020ကြေညာဇာတ်မ်းမှာ2005ကြေညာဇာတ်မ်းပြီးရင် NLD ထူထောင်ကလေးကထုတ်ခဲ့တဲ့ကြေညာဇာတ်မ်းတွေရပြောရင်အာဏာရှင်စနစ်မဖြစ်ပေါ်ရင်အာဏာရှင်စနစ်ကိုဆန့်ကျင်ရေးပါပဲဘလို့ဆန့်ကျင်မယ်ဆိုတော့ကဒီအမျိုးမျိုးရှိပါတယ်အဲ့တော့မြို့သားလူမျိုးစီအဖွဲ့ချုပ်ကလူတွေကိုဘလို့ဆန့်ကျင်မှာလို့ကျွန်တော်တို့ပြောချင်ဘူးဒါပေမဲ့ဆန့်ကျင်တဲ့ဒီအမျိုးမျိုးရှိတာအကြောင်းမလို့အဲ့ဒါကနန်းနေပေါ်ထွက်တာကနေစပြီးတော့ခုနဆရာဝန်တွေဥဆောင်တဲ့အခုသတ်သဘောတည်းဆိုဘင်းဆိုပြောရဲနော်ဒီအာနာဖီဇန်ရေးပေါ့နော်အာနာဒီလှုပ်ရှားမှုတွေအထိအမျိုးမျိုးဖွံ့ဖြိုးရှိပါတယ်အဲ့တော့ဒီနေ့ကနိုင်ငံရေးသဘောပြောပြီးနိုင်ငံရေးဆိုရင်တော့တော်တော်နေရာတက်ယူတဲ့နိုင်ငံရေးမဟုတ်ဘူးဒီမိုကရေစီမပြီးမချင်းဟာတိုက်ပွဲဝင်သွားမယ်ဆိုတာကိုအဲဒါကျွန်တော်ထုထည်လည်းပြောစရာမလိုပါဘူးအဲ့တော့ကျွန်တော်ဓာတ်ရက်ပို့ပြီးတက်တက်ကြွကြပါစေချင်ပါတယ်ဒါကဘယ်နေရာဘယ်ခန်းကနာပါမလဲဆိုတာဒုတိယချင်းအမြင်ပေါ်မှာတော့မူတည်ပါတယ
်အခုခါမှာတော့ဒါဒီစစ်ဆိုးရကဒီတိုင်းသားတွေနဲ့အပြစ်ခက်ရစေးလောက်ထားတာပေါ့လေဒါပေမဲ့လည်းပဲဒါလူလူကတော့အခုဟိုအလုံးတီးကြတဲ့အတိုင်းပဲဟိုအခုလိုမျိုးအာနာဖီဆန်ပြီးတော့ဟိုတုံ့ပြန်ကြတယ်ဆိုတဲ့အခါကျတော့ဒီလူလူရဲ့တုံ့ပြန်မှုဟာဒီတက်တွင်းဒီတက်ဖို့ဝင်နေအပေါ်ရောဘလုံးရိုက်ခတ်မှုရှိနိုင်မယ်ခင်ဗျ
လက်ကမှုတော့ရှိတယ်ဒါပေမဲ့အဲလောက်ရဖြစ်နေအဲ့ဒီရက်ခတ်မှုကကြောင်မကြောင်ဆိုတော့တိတိချာချာပြောလို့မရနိုင်ဘူးပေါ့နော်အဲရတာဖြင့်လူလူလှုပ်ရှားမှုကြီးတွေကြီးသွားလို့ရှိရင်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်တစ်ထက်မှအနည်းနဲ့များရိုက်ထွက်ကြပါတယ်အဲ့ဒီခါမျိုးတွေမှာဆိုလို့ရှိရင်လည်းအဲကျွန်တော်တို့အဖွဲ့လိုက်ထွက်တာလည်းပေါ့နော်နာမည်ကြီးတဲ့တင်ရှားတဲ့ဗိုလ်ချုပ်ကြီးတယောက်ကလူလူနဲ့ပူးပေါင်းလိုက်ခြင်းအားဖြင့်သူကိုကြည့်ညိုတဲ့တက်တဲ့အကုန်လုံးကလှုပ်လာတာဒီလိုဟာမျိုးတွေ့ရတယ်ဥမာအဖြစ်ဖိလစ်ပိုင်မှာအဲရာမိုစ်ထွက်လာတဲ့အခါမှာเนาะတက်ကြီးတက်တဲ့တော်တော်များများလှုပ်သွားတာမျိုးဟောတာမျို
းစစ်ဆိုးရဆက်ဆက်ကိုပြန်ကြည့်မယ်ဆိုလို့ရှိရင်သူတို့ကတော့ဒါဆိုသွေးခွဲအုပ်ချုပ်တဲ့စနစ်ကိုအများအားချက်သုံးတယ်ဥမာဆိုလိုတာကဒီမြောက်ပိုင်းအတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်နေတဲ့အချိန်ဆိုရင်တောင်ပိုင်းအတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ရထားတယ်ဆိုတော့ဟိုတခါတလေကြားလို့ရှိရင်လည်းဒါပြည်နဲ့မှမညီမသက်မှုတွေဖြစ်နေတဲ့အခါဆိုလို့ရှိရင်အပြစ်အခက်ရက်ဆဲထားတယ်ပြည်နဲ့မှငြိမ်သက်နေပြီဆိုလို့ရှိရင်တခါဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြန်တိုက်ရရှိတယ်ဆိုတော့ရှေ့မှာတော့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြန်ပြီးတော့ဟ ုတိုက်လာနိုင်တဲ့အခြေအနေမျိုးတွေတွေ့ရပါလ
ားအခုကတော့တက်ကနိုင်ငံရေးနဲ့သူ့နိုင်ငံရေးနဲ့မတူလို့ရှိရင်ဖွဲ့စည်းချုပ်ပုံချိန်အောင်မှုတွေနဲ့တွားနေတဲ့ဖွဲ့စည်းချုပ်ပုံဆိုတာကတက်ကပဲရေးဆွဲထားတဲ့ဖွဲ့စည်းချုပ်ပုံပဲအဲ့ဒီဖွဲ့စည်းချုပ်ပုံတော်မှပဲမလေးစားဘူးလုပ်ချင်လို့လုပ်လို့ရတယ်ဆိုရင်တနည်းပြောလို့ရှိရင်ဘာမှမဆိုလုပ်ရဲတဲ့လူကိုဖွင့်ပြနိုင်တဲ့တမတော်ဒါကဘာအတွက်မှစိတ်မချအောင်ဆိုတော့ပြပါမယ်အဲ့ဒီတော့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကအယုံကြည်မရှိဘူးဉာဏ်ရည်ရှင်တွေဘက်ဆက်လုပ်ဖို့လည်းမဖြစ်နိုင်ဘူးနော်အခုတွားနေတဲ့လမ်းကြောင်းရပြောရလို့ရှိရင်အရင်တုန်းကတုံးခဲ့တဲ့ NPC ကလူတွေကိုလည်းပြန်တုံးပဲရှိပါတယ်ဝီရှိဝါရှိတွေပဲနော်ဘလာဘလာတွေပဲနော်အဲ့ဒီလူတွေကပေါမောခတွေ PHC ဘလောက်ပဲရရအခုလုံးလိုက်တာတော့ယုံကြည်စရာမရှိပါဘူ
းတိုင်းနာလက်နက်ကန်အင်အားစုတွေနဲ့ဟိုတိုက်ပွဲတွေပြန်ဖြစ်လာမယ်ဆိုရင်ရောဒီမြန်မာစစ်တပ်ကတပ်ဖွဲ့ဝင်တွေအနေနဲ့စိတ်သက်ပိုင်းဆိုင်ရာမှာရောရင်ဆိုင်နိုင်ဖို့အခြေအနေတွေရှိပါရဲ့လား
စစ်ပုဘိုးဘိုးတွေရဲ့ဒီအုပ်ချုပ်တဲ့အဆင့်ပေါ့နော်တပ်မတော်နဲ့အုပ်ချုပ်တဲ့အဆင့်ဒါလားဖြင့်တပ်မတော်ကတော့သူ့အမိန်နာခံရေးနဲ့နာခံမှုအဓိကထားပြီးလေ့ကျင့်တင်ကြတာပဲဗျအဲဒီလိုလေ့ကျင့်တင်ကြတဲ့အခါမှာတပ်မတော်တစ်ခုရဲ့အည်သွေးရပြောရလို့ရှိရင်နော်ဟိုဆိုးဆိုးဝါးဝါးဆိုတဲ့ထက်မှာမြန်မာတပ်မတော်ကမပါဘူးလို့ကျွန်တော်ထင်တယ်အဲ့တော့အမိန်နာခံရေးကတော့ဆက်ရှိနေမှာပဲဘာလို့လဲဆိုတော့ခုနဆရာမင်းရဲ့နေကုန်းကကျွန်တော်တို့နိုင်ငံရေးကနေထူထောင်ထားတဲ့နိုင်ငံရေးလှုပ်ရှားမှုတွေကနေပေါ့နော်ထူထောင်ထားတဲ့တပ်မတော်ကနိုင်ငံရေးလှုပ်တယ်ဆိုတာကတပ်မတော်ခေါင်းဆောင်တချို့ကနိုင်ငံရေးလှုပ်နေတာအများစုကနိုင်ငံရေးမလှုပ်ဘူးကြနော်ခုနကကျွန်တော်လက်နက်ကိုင်တိုင်းသားတပ်မတော်တွေမှာကြတော့နော်ပါတီဝင်တွေကနေမှဒါလှုပ်ရှားပြီးတော့နိုင်ငံရေးစိတ်ဓာတ်နဲ့လှုပ်ကြတာပေါ့နော်ဆိုတော့နိုင်ငံရေးစိတ်ဓာတ်ပေါ်မှာတက်ရောက်တယ်ဆိုတာကအဲ့ဒီလိုပါတီအဲ့ဒီလိုတက်မတော်မျိုးတွေကတက်ရောက်တာဒါကအခုမဟုတ်ဘူ
းဟုတ်ကဲ့နောက်ဆုံးမိကောမှာခင်ဗျဒီအာနာသိန်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေဆိုတော့ဒါဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းဘက်ကအကြောင်းပြတာတော့ဟိုမဲကိစ္စပေါ့အမဲမတမာမှုတွေရှိရဒီကိစ္စကိုရှင်းမပေးလို့ဆိုပြီးတော့အာနာသိန်းတဲ့ဒီဖြစ်လာတယ်ဒါပေမဲ့လည်းပဲတကယ်တမ်းမှာဒီနောက်ကွယ်မှာပေါ့လေဘလို့အကြောင်းအရာတွေရှိနိုင်ပါလဲဘာကြောင့်အခုလိုမျိုးအာနာသိင်းရဲ့အထိဖြစ်သွားတယ်လို့ထင်ပါလဲခင်ဗျာ
သိင်းတဲ့နေသားကတော့ကျွန်တော်ဟိုရေပုအဖြစ်ဆိုရင်လို့ရှိရင်တော့အဲပထမတစ်ချောင်းကတော့ပုပ်ွေဆိုင်ကြီးမှချက်ပါပါလိမ့်မယ်။နောက်ဘာကြောင့်လဲဆိုတော့ဘူချိုကြီးမင်းအောင်နိုင်ကအဲခုနဥရှိမောင်ကိုဖယ်တယ်။သမရဖြစ်ဖို့ကြီးမှချက်ရှိဖို့ရတယ်။အဲ့ဒီ2015ရေတော်ပွဲမှာလည်းချက်ခံထုတ်ပြနိုင်ရင်ပေါ့နော်။အဲ့တော့သမရဖြစ်နေအားယူမျိုးပေါ့။အနောက်ဆိုင်နဲ့ဆက်ပါလဲအဲ့ဒါဖြစ်ပုံရတယ်ဘာလို့လဲဆိုတော့အခုဖြစ်တဲ့အလုပ်ကိုပြန်ကြည့်လိုက်လို့ရှိရင်ကြက်ခိုင်ဖူရိုးရီခေါင်းဆောင်တခြားခေါင်းဆောင်တွေကဘာမှမြင်နေတယ်ပုံစံမူကြီးတယောက်ပဲလှုပ်ရှားနေတာတွေ့ရတယ်နော်ဆိုတော့သူ့ရဲ့ပုပ်ွေဆရာကြီးမှချက်ရှိပုံရတယ်ဒါကထိတ်ဆုံးမှရှိနေအကြောင်းတစ်ချက်ဖြစ်နိုင်ပါတယ်ဒုတိယအကြောင်းတစ်ချက်ကတော့ဖွဲ့စည်းချုပ်ပုံခြေကဥပဒေကလက်ရှိ2008ဖွဲ့စည်းချုပ်ပုံခြေကဥပဒေမှာဒီတော့ဘယ်လိုလုပ်ပြီးမယ်လို့လဲကျန်းမာရေးဖွံ့ဖြိုးရေးပါတီကလုံလောက်တဲ့ကိုယ်စားလှယ်မရနိုင်တဲ့အနေအထားကိုရောက်နေတယ်။လက်ရှိအနေအထားမှာဆိုလို့ရှိရင်အတိုက်ခံအနေနဲ့ဒီဘာမှလုပ်လို့မရဘူးလို့သူကခံစားရနိုင်တယ်။တပ်မတော်ခေါင်းဆောင်တွေနဲ့တပ်မတော်ကိုခေါင်းဆောင်တွေကိုအကြံပေးနေကြတဲ့အကြံပေးပုဂ္ဂိုလ်ကြီးများအကွဲပြားတာက respect ဆိုတဲ့လူယိုသေးရှိယိုသေးနဲ့ရှိရဆိုတဲ့အကြောင်းတရားအကြောက်ရမတူဘူးပြလက်နဲ့နဲ့ပြတာကလူကိုကြောက်အောင်ချောက်ပြီးတော့စားဖို့ကြိုးစားတာပေါ့နော်ငါ့ကိုလေးစားပွားလို့လေးစားခံနေတာပေါ့အဲ့ဒါလေးစားမှုပေါ့ဗျာအဲ့ဒါအကြောက်တရားပဲအဲ့တော့မကြောက်မရွံ့တဲ့လူတွေကိုအဲ့ဒီလိုအကြောက်တရားလက်နဲ့သွားလုံတဲ့ခါကြတော့ဘာမှမရဘူးပေါ့အဲ့တော့လူယိုသေးရှင်ရှင်ယိုသေးဖြစ်ချင်လူယိုသေးရှင်ယိုသေးနီးလန်းနဲ့ချင်းကပ်ဖို့လိုအပ်တယ်ဗျာလူရိုသေးရှင်ရိုသေးဖြစ်ချင်တာကိုလူမလေးခွေးမခန့်နီးနာတွေနဲ့တွားပြီးချင်းကပ်လို့ရှိရင်လူမလေးခွေးမခန့်နဲ့ရက်လက်ကိုပဲရတယ်။ဒါကလည်းပြီးခဲ့တဲ့အာဏာသိမ်းွယ်ဖြစ်ရခြင်းရဲ့တတိယအကြောင်းရင်းဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်။ဖြစ်ချင်တာတော့လူရိုသေးရှင်ရိုသေးပဲရက်လက်ကတော့လူမလေးခွေးမခန့်ပဲ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာဦးတဲ့မောင်တန်ခင်ဗျာ
။ကျွန်တော်ကလည်းကျေးဇူးပါခင်ဗျာ။
ဥတ္တမောင်တန်းနဲ့ကိုအောင်တို့ဆွေးနွေးသုံးသပ်တာဖြစ်ပါရဲ့ရှင်။ခုလိုမျိုးဒီအယတ္တအစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်တိုင်းရင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတော့တိုင်းရင်းသတင်းတော်အစီအစဉ်မှာနားဆင်နိုင်ပါပြီရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တမလောကအာနာသိန်းစင်မှာဖန်စီထိန်သိမ်းထားတဲ့ခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့ NGO အပြည့်ရဲ့တိုင်တာလက်လက်ကန်အဖွဲ့ဆဲပွဲကနေတောင်းဆိုလိုက်ပါတယ်။နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဝင်ဗတူမန်းငိမ့်မောင်ဟာ KNU နဲ့ပတ်သက်မှုမရှိတော့ဘူးလို့ KNU ကထုတ်ပြန်ကြေညာခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာအင်တာနက်လိုင်းတွေပြန်လည်ဖွင့်ပေးလိုက်တဲ့အကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါတမတော်ကအာနာသိန်းစင်အတွင်ဖန်စီထိန်သိမ်းထားတဲ့နိုင်ငံခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့နဲ့လက်ရှိမြန်မာနိုင်ငံရဲ့ပြဿနာတွေကိုနိုင်ငံတကာအတိုင်းဝိုင်းကကူညီဖြေရှင်းပေးဖို့ NCA အပြည့်ရအဖွဲ့တွေရဲ့ငြိမ်းချမ်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ကဖေဖော်ဝါရီလ၂ရက်နေ့ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။လက်ရှိနိုင်ငံရဲ့အကျပ်အသေးကိုအင်အားသုံးဖြေရှင်းတာလက်မခံကြောင်းနိုင်ငံရဲ့ပြဿနာတွေကိုအင်အားသုံးဖြေရှင်းခြင်းမပြုဘဲငြိမ်းချမ်းသောနည်းလမ်းနဲ့တွဲဆုံဆွေးနွေးအထေရှားဖို့တိုက်တွန်းကြောင်းနဲ့ငြိမ်းချမ်းလုပ်ငန်းစဉ်ကို NCA လမ်းကြောင်းအတိုင်းရက်တည်ပြီး NCAS EAO ကဆောင်ရွက်သွားမယ်လို့ PPST ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးခွန်ဥက္ကာကပြောပါရယ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကင်ဒေါ်လာရေးအဖွဲ့ဆယ်ဖွဲ့အနေနဲ့လက်ရှိနိုင်ငံရေးပြဿနာအပေါ်ပြည်သူလူထုတရက်လုံးကြုံတွေ့ရတဲ့အခက်အခဲတွေကိုသဘောပေါက်နားလည်ပြီးပြည်သူလူထုနဲ့အတူပူးပေါင်းဖြေရှင်းသွားမယ်လို့ PPST ကပြောပါရယ်
စစ်တပ်ကနေဖွဲ့စည်းလိုက်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှနာမည်စရင်ပါဝင်နေတဲ့ဗတူမန်းငိမ့်မောင်ဟာ KNU ကနေနှုတ်ထွက်သွားပြီဖြစ်တာကြောင့် KNU နဲ့ပတ်သက်မှုမရှိတော့ဘူးလို့ဖေဖော်ဝါရီလ3ရက်နေ့မှာ KNU ကထုတ်ပြန်ကြေညာခဲ့ပါတယ်။ဗတူမန်းငိမ့်မောင်ဟာပြီးခဲ့တဲ့2020စုနိုင်လကကျင်းပတဲ့ KNU ဗဟိုအမြင့်တန်းကော်မတီအရေးပေါ်စည်းဝေးမှာနှုတ်ထွက်စာတင်တာကြောင့် KNU ရဲ့ဖွဲ့စည်းပုံခြေခံဥပဒေအရအဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ခွင့်ပြုခဲ့တဲ့အတွက်သူရဲ့လှုပ်ဆောင်ချက်မှန်မြ KNU နဲ့မပတ်သက်တော့ဘူးလို့ထုတ်ပြန်ပါတယ် KNU ဟာတမတော်ရဲ့အာဏာသိမ်းယူတဲ့လှုပ်ရက်နဲ့ပတ်သက်ပြီးဆန့်ကျင်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တာကြောင့်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှပါဝင်တဲ့ဗတူမန်းငိမ့်မောင်နဲ့ပတ်သက်ပြီးအတိပေးထုတ်ပြန်ကြေညာချက်ထုတ်ပြန်တာဖြစ်ပါတယ်
တမတော်ကထိမ့်သိမ်းထားတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့ပြည်နယ်ဝန်ကြီးတချို့တို့ဖေဖော်ဝါရီလ၂ရက်နေ့ညနေပိုင်းမှာပြန်လည်လွတ်မြောက်လာကြပါတယ်။အခုလွတ်မြောက်လာသူတွေကတော့ပြည်နယ်ဝန်ကြီးချုပ်ဦးညီပုမျက်စစ်ဆက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးအောင်ကျော်စာနဲ့လူမှုရေးဝန်ကြီးဒေါက်တာချမ်းသာတို့ဖြစ်တယ်လို့စစ်တွေမြို့ခံ NLD ပါတီဝင်တဦးကပြောပါတယ်။သူတို့ကိုတမတော်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့ကကွမ်းမြို့အခြေစိုက်အမှတ်96နှစ်တိုက်ရင်မှာခေါ်ယူထိန်းသိမ်းခဲ့တာဖြစ်ပါတယ်။တမတော်အာဏာသိမ်းတဲ့နေ့ကဝန်ကြီးချုပ်ဦးညီပုပြည်နယ်လွတ်တော်ဥက္ကဋ္ဌဦးကျော်ဆန္ဒရသေးတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝင်နဲ့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဒေါ်တင်လိုင်အတွင်ရေးမှူးဦးသူရိန်ထွတ်တို့အပါအဝင်လူတချို့ကိုခေါ်ယူထိန်းသိမ်းခဲ့တာဖြစ်ပါတယ်
။ဖေဖော်ဝါရီလ၁ရက်နေ့ကလက်ရှိအာဏာရအစိုးရထံကနေတမတော်ကအရေးပေါ်ခြေနေကြေညာပြီးအာဏာသိမ်းယူလိုက်တဲ့လို့ရဟာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဒီမိုကရေစီစံနှုန်းတို့နဲ့ဆန့်ကျင်တဲ့လှုပ်ဆောင်မှုတွေကြောင့်ကန့်ကွက်တယ်လို့ချင်းမျိုးရတအူ CNF ကပြောဆိုလိုက်ပါတယ်။နိုင်ငံတော်တမတာနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အပါအဝင်တမတော်ကဖမ်းဆီးထိန်းသိမ်းထားတဲ့ပုဂ္ဂိုလ်အားလုံးကိုလည်းချွင်းချက်မရှိအမြန်ဆုံးပြန်လို့ပေးဖို့လက်ရှိဖြစ်ပေါ်နေတဲ့ကိစ္စရရက်တွေကိုတက်ဆိုင်တဲ့အစိုးရဖွဲ့တီးတီးကငင်းချမ်းစွာစစ်ဆင်ညှိနှိုင်းအဖြစ်ရှာဆောင်ရွက်ကြဖို့ CNF ကတိုက်တွန်းထားပါတယ်။
2021ခုနှစ်ဖေဖော်ဝါရီလ၁ရက်နေ့မှာနိုင်ငံတော်အာဏာကိုတပ်မတော်ကသိမ်းယူပြီးဖမ်းဆီးထားတဲ့နိုင်ငံခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့ KNU Concern Group ကနေဖေဖော်ဝါရီလ၂ရက်နေ့ကထုတ်ပြန်တောင်းဆိုထားပါတယ်။နိုင်ငံတော်သမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်တွေပြည်နယ်နဲ့တိုင်းဒေသကြီးကဝန်ကြီးချုပ်တွေဒီမိုကရေစီအရေးလှူရှားသူတွေနဲ့အစိုးရအဖွဲ့ဝင်တို့ကိုတပ်မတော်ကဖမ်းဆီးထိန်းသိမ်းထားပြီးနိုင်ငံတော်အာဏာကိုသိမ်းယူလိုက်တဲ့အပေါ်အထူးစိုးရိမ်မိပြီးမြန်မာနိုင်ငံရဲ့အနာဂတ်အတွက်ပူပန်မှုဖြစ်ပေါ်နေတယ်လို့ဖော်ပြထားပါတယ်။
တမရော်အနေနဲ့ဖန်စီထိန်ထိန်ထားသူအလုံးကိုချွင်းချက်မရှိလွတ်ပေးပြီးနိုင်ငံရေးပြဿနာအရရက်ကိုငြင်းချမ်းစွာတွေ့ဆုံဆွေးနွေးအဖြေရှာဖို့အလေးနက်တောင်းဆိုကြောင်းဖော်ပြထားပါတယ်
နှစ်ပေါင်း30ကျော်နိုင်ငံရေးလှုပ်လာတဲ့ဝိုင်းရင်တိုင်းရင်းသားကောင်းဆောင် SND ပါတီဥက္ကရာခွန်ထုံးဦးကဥက္ကရာရထူးကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီး CEC ဘဟုကော်မတီကဖေဖော်ဝါရီ3ရက်နေ့ကတရားဝင်ထုတ်ပြန်ပါတယ်။ခွန်ထုံးနေရာကိုတူဥက္ကရာဖြစ်တဲ့ဆိုင်းညွန့်လွင်ကတာဝန်ဆက်လက်ထမ်းဆောင်တာဖြစ်ပြီးအထွေထွေတွင်ရင်မှုနေရာမှာတော့ငကိုတွင်ရင်မှုဟောင်းဆိုင်လက်ကပဲတာဝန်ဆက်လက်ထမ်းဆောင်တာဖြစ်ပါတယ်။
အခုတည်တဲ့လွှာကို select တင်ဆက်ပေးသွားမှာပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့စစ်ရေးတင်းမစဉ်ကာလကအင်တာနက်လိုင်းပိတ်ဆို့မှုကြီးဖြစ်ခဲ့တဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာမနေ့က 4G အင်တာနက်လိုင်းတွေပြန်လည်ဖွင့်ပေးလိုက်ပြီးဖြစ်ပါတယ်ဘလို့အခြေအနေတွေကြောင့် 4G အင်တာနက်လိုင်းကိုရက်ကိုပြန်ဖွင့်ပေးလိုက်တာလဲဆိုတာကိုကိုရောဘက်ကစူးစီးထားပြီးနိုင်ငံကတင်ဆက်ပေးချပါတယ်
ဒီခိုင်ပြည်နယ်ခွန်နှုတ်မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာမြန်မာအစိုးရကကာလရှည်ကြာပိတ်ဆို့ထားတဲ့ 4G အင်တာနက်လိုင်းကွန်ရက်ကိုတပ်မတော်ကနိုင်ငံတော်အာဏာသိမ်းယူပြီးနောက်တည့်ရက်ဖေဖော်ဝါရီလ2ရက်နေ့တကောင်ရံချင်းကစပြီးပြန်ဖွင့်ပေးလိုက်ပြီလို့ဒီခိုင်ပြည်နယ်ခြေစိုက်နေရင်ကြရာသတင်းဌာနအက်ဒီတာကိုမန်ယူကျော်ကပြောပါတယ်
ည7:59လောက်မှရပါရဲ့စနစ်လောက်မှပေါ့နော်အရင်ကဒီတိုက်ပွဲချစ်တဲ့မြို့နယ်ရှိခုကိုပိတ်ထားတယ်နော်ဒီလိုအဲဒီမှာတိုက်ပွဲချစ်တဲ့မြို့နယ်ရှိခုကိုပိတ်ထားခဲ့တယ်ဒါပေမဲ့ခုကိုမောင်တော်ကိုကြာတော့ကိုကြီးတင်ဖွင့်ပေးခဲ့တယ်ကျန်တဲ့ခုကိုတူးကြီးပဲပေးခဲ့တယ်လေဒီလိုကအဲဒီမှာအဲဒီတူးကြီးဖွင့်ပေးထားတဲ့ခုနှစ်မြို့ကိုအခုကကိုကြီးတင်ပေးလိုက်တာ
ဖေဖော်ဝါရီလ၁ရက်နေ့ကတပ်မတော်ကနေနိုင်ငံတော်အာဏာကိုသိမ်းယူလိုက်ပြီးနောက်မှာရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာအင်တာနက်လိုင်းပိတ်ဆို့မယ်ဆိုပြီးသတင်းတွေပေါ်ထွက်လာချိန်မှာပဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာ 4G အင်တာနက်လိုင်းပြန်ဖွင့်ပေးခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နေရင်ကြရာသတင်းဌာနအက်ဒီတာကိုမန်ယူကျော်ကအခုလိုသုံးသပ်ပါတယ
်။အခုကဒီငင်းကြိုင်းဘက်ကလည်းသွားနေပြီဆိုတော့အဲ့မှာတက်ကလည်းရေးပေါ်ပွဲလုပ်ဖို့အတွက်ဟို NLD ဆွာလက်ထက်ကလေးကနေတောင်းဆိုရတယ်လေ။တက်ရောဒီငင်းဘက်ကရောအဲ့မှာလုံးလုံးရေးသိနေနေပါပြီဆိုပြီးတော့အကြောင်းပြချက်နဲ့ဒီရေးပေါ်ပေါ်လို့တောင်းဆိုရတယ်ဒီ data ကတူတူလူလူကလည်း data ချင်းတွေကတည်နေနေပါပြီတိုက်ပွဲလည်းမရှိတော့ဘူး internet line နဲ့ပြန်ဆင်ပေးနေပါပြီဆိုပြီးတော့တောင်းဆိုရတာရှိပါတယ်ဒါပေမဲ့ NLD ဆိုတာကတော့လက်ရှိရှိခဲ့ရပေါ့လေအခုတော့ဆီယနာတင်ပြရနောက်တမတော်ကပြန်ဖွင့်ပေးလိုက်တာကတော့ဒီကျွန်တော်တို့ data တွင်တိုက်ပွဲတွေအေးနဲ့တမတော်တို့ရဲ့ငင်းငင်းအလားအလာပူပြီးကောင်းလာတယ်လို့ပဲကျွန်တော်ယူဆကြည့်ပါပဲ
ချင်းပြည်နယ်ပလောဝမြို့နယ်မှာ 4G အင်တာနက်လိုင်းပြန်ဖွင့်ပေးလိုက်ပြီဆိုပေမဲ့လိုင်းတက်လိုက်ကျလိုက်ဖြစ်နေပြီသတင်းတွေဖတ်ရှုဖို့အဆင်မပြေသေးသလိုဖုန်းလိုင်းလည်းပြတ်တော့ဖြစ်နေတယ်လို့ပလောဝမြို့ကစေတာခံမျိုးလူမီတူကပြောပါတယ
်။တနေ့ရပြီ။ဒါမဲ့ဟိုလည်းလိုင်းကတိတ်မကောင်းဘူး။တခါတလေလိုင်းကျလိုက်တခါတလေပေါ်လိုက်အဲ့လိုနေလေ။သတင်းတွေတချို့ကတိတ်ခက်လို့မရတာ။ကိုဖုန်းလိုင်းတော့မပြတ်တော့လို့ရှိရ
ရဲ့။ရခိုင်တပ်တော်ကြီးနဲ့တပ်မတော်တို့စိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မောင်တော်ပူတီတောင်ရတိတ်တောင်ပုံလျွန်ကြောက်တော်မြက်ဦးမင်းပြမြေပုံမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တို့ပြီးခဲ့တဲ့2019ခုနှစ်ဇွန်လ23ရက်နေ့ကစပြီးတော့ 4G အင်တာနက်လိုင်းကိုအစိုးရကပိတ်ပင်ခဲ့တာဖြစ်ပါတယ
်။ဆက်ပြီးတော့ဖေဖော်ဝါရီလ1ရက်နေ့ကတပ်မတော်ကလည်းအာဏာသိမ်းလိုက်တဲ့အပေါ်တိုင်းသားတွေနဲ့အစိုးရတို့ကြားတိစောက်နေတဲ့ငင်းကြရေးကိုထိပါနိုင်မလား။ NGA ပြည့်ပြားနိုင်တဲ့အစဉ်ရောက်နိုင်မလားဆိုတာကို PNLO နိုင်ငံကလည်းဖြစ်ဥရပညာရှင်လည်းဖြစ်တဲ့ဘုံမူကြီးခေါဥက္ကံနဲ့ဆက်သွယ်မင်းမြန်ချက်ကိုနမ်ဟောင်းကလည်းစူးစီးတင်ဆက်ပေးထားပါတယ်။
တမရော်ကနေလက်ရှိအာနာသိမ်းမှုနဲ့ပတ်သက်ပြီးဘုံမူကြီးခွန်ဥက္ကာကအခုလိုစပြောပါတယ်
။ဒီအာနာသိမ်းတဲ့ဆိုတာဒီဇဲအစိုးရကိုဖန်စီထိန်သိမ်းရတယ်။ဒီဇဲလွတ်တော်ကိုဖျက်သိမ်းရတယ်။ဒီဇဲဖွဲ့စည်းပုံခြေကောင်ဥပဒေကိုဖျက်သိမ်းရတာ။ဒီပုံမျိုးလုံးမှအာနာသိမ်းတဲ့ပြောတာ။အခုကတော့ဒီဇဲဖွဲ့စည်းပုံကိုလည်းဆက်သုံးနေမယ်။လွတ်တော်လည်းတပိုင်းတစားစစ်ကြိုက်ကြံဖွင့်ပေးမယ်။အစိုးရကလည်းအလုံးမဖန်ဝင်တဲ့ကိုကြိုက်တဲ့လူကိုကြားပြအစိုးရပုံမျိုးကြားပြသမ္မတပုံမျိုးပြန်လုပ်မယ်ဆိုရင်တော့ပြုပြင်ပြောင်းလဲရေးလုပ်တယ်လို့ပြောလို့ရတော့ဗျာအနာသိမ့်တာတက်စားရင်အစိုးရအုပ်ချုပ်ရေးဘိုင်းကိုပြုပြင်ပြောင်းလဲရေးလုပ်ဖို့ကြိုးပမ်းတယ်လို့ပြောလို့ရတာပေါ့ဒီအခုနေသားကတော့
အနာသိမ့်ပြီးတည့်ရမှာပဲငင်းကြိုင်းလုပ်ငန်းစဉ်ဆက်လက်လှုပ်ဆောင်ဖို့ကော်မတီအစ်စ်တရက်ကိုတက်မတော်ကဖွဲ့စည်းလိုက်ပါတယ်ဒီငင်းကြိုင်းရင်းနဲ့ပတ်သက်ပြီးဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုသုံးသပ်ပြောဆိုပါတယ
်အဲကြိုးပမ်းတဲ့အချိန်မှာတော့ကျွန်တော်တို့တိုင်းပြည်ကိစ္စကနံပါတ်1ဖြစ်နေတော့ကျွန်တော်တို့ငင်းကြိုင်းရေးကိစ္စတို့နိုင်ငံရေးဆွေးနွေးပွဲကိစ္စတို့ကတော့အပြေးရောက်ခဏတော့ရောက်သွားမှာပေါ့ဗျာ
ကျင့်ကြည့်တော့ကောင်းခဲ့ပေါ်ဖို့တော့မလွယ်သေးဘူးဒါမဲ့အစီအေကိုပြင်တာတော့မဖြစ်နိုင်သေးဘူးပါကြတော့အစီတခုပဲတောက်ပစာရောကာချုပ်ပစာရောကိုပိတ်ခါရှိတဲ့လုပ်ငန်းကအစီထိုးတာတခုပဲရှိတယ်အပြည့်ရထားတဲ့တိုင်းနာလက်နဲ့ကန်ဆယ်ဖွဲ့ကတော့တတ်မတော်ရယ်ပရိသတ်တိုက်ဖြစ်တဲ့ပြိပခါဝ
ဖေဖော်ဝါရီလတရနေ့တနင်္လာနေ့မှာပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမ္မတယုံကအမိန့်ကြေညာစာအမှတ်၁၀၀၀နဲ့ထောက်၂၁နဲ့နိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့ပြီးနိုင်ငံတော်ရဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးလုပ်ငန်းတွေကိုတက်မတော်ကာကွယ်ရေးဦးစီးချုပ်တာအာနာလွဲပြောင်းလိုက်ကြောင်းကြေညာခဲ့ပါတယ်
အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်။တမရော်ကအာနာသိန်းစင်မှာဖန်စီထိန်ထိန်ထားတဲ့နိုင်ငံခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့နဲ့မြန်မာနိုင်ငံရဲ့ပြည်ထနာတွေကိုနိုင်ငံတကာအတိုင်းဝိုင်းကကူညီဖြည့်ရှင်းပေးဖို့ NCA အပြည့်ရတိုင်းနာလက်နက်ကင်အဖွဲ့ဆယ်ဖွဲ့ကနေတိုက်တွန်းတောင်းဆိုလိုက်ပါတယ်။
စစ်တပ်ကနေထုတ်ပြန်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှနာမည်စည်းရင်းပါဝင်တဲ့ဘဒိုမန်းငိမ့်မောင်ဟာ KNU ကနေနှုတ်ထွက်သွားပြီးဖြစ်တာကြောင့် KNU
နဲ့ပတ်သက်မှုမရှိဘူးလို့ KNU ကထုတ်ပြန်ကြေညာလိုက်ပါတယ်။တော်လန့်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီယာ
ချာသာဘင်းညညအတွက်VOA မြန်မာပိုင်းအစီအစဉ်တွေကိုမွာရှင်တန်မြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ဒီနေ့မှဖြစ်ပေါ်တဲ့အခြေအနေတွေကိုဒီနောက်ဆုံးအခြေအနေကိုစုစည်းပြီးတော့တင်ပြရမယ်ဆိုရင်တော့မြန်မာနိုင်ငံမှာအာဏာယူထားသူတွေကသမ္မတဦးဝင်းမြင့်ကိုနှေးပြီးတော့မှရှိတဲ့သမ္မတအင်တော်ကနေပြီးတော့ဖယ်ရှားပြီးတော့နောက်ထပ်နေအိမ်တစ်ခုကိုပြောင်းရွှေ့ပေးခဲ့ပါတယ်။ စီဗင်ဝင်းထဲမှာနောက်ဆုံးကြံတဲ့NLD လွှတ်တော်ကိုယ်စားလှယ်တွေဖြစ်တဲ့ဦးအောင်ကြည်ညွတ်၊ဒေါက်တာမေဝင်းမြင့် ဦးဆိုးလေးဦးပမျိုးသိန်းနဲ့ဦးထွန်းမြင့်တို့ကတော့ရိတ်တာဝင်းထဲကနေပြီးတော့ဒီနေ့ညပိုင်းမှာအင်အားသုံးပြီးတော့ဖယ်ရှားခဲ့ပါတယ်။အစောပိုင်းတုန်းကနေပြည်တော်ကလွှတ်တော်အမှတ်တွေနေထိုင်တဲ့စီဗင်ရိတ်တာအမှတ်နဲ့ဝင်းထဲမှာ NLD ကိုယ်စားလှယ်တွေ80ကျော်ကဒီတတိယအကြိမ်လွှတ်တော်ခေါ်ယူခဲ့ကြပါတယ်။လွှတ်တော်ကိုယ်စားလှယ်တွေရှိတဲ့နေရာမှာလွှတ်တော်ကျင်းပတယ်ဆိုတဲ့ပုံစံနဲ့ ကျန်းကျင်ပြီးတော့ဂရီးတစ္ဆာပြုခဲ့ကြတာဖြစ်ပါတယ်။အဲ့လိုဆောင်ရွက်တဲ့အတွက်ပထမပိုင်းဒီစီဝင်ဝင်းကိုမီးဖြတ်ရေးဖြတ်ပြီးတဲ့နောက်မှာတော့ကျန်းတဲ့လွှတ်တော်အမှတ်တွေကိုအတင်းဖယ်ရှားခဲ့တာဖြစ်ပါတယ်။တခြားနေရာတွေမှာရှိနေကြတဲ့လွှတ်တော်ကိုယ်စားလှယ်တချို့ကလည်းဒီကနေ့ဒီတတိယအကြိမ်လွှတ်တော်ခေါ်ယူတာကိုထောက်ခံကြောင်းထုတ်ပြန်နေကြပါတယ်။ လေယာဉ်စိုက်ပျိုးရေးနဲ့ဆယ်မြောင်းဌာနဝန်ထမ်းတော်တော်များများကလည်းအကြမ်းမဖက်အာဏာဖီဆန်တဲ့အနေနဲ့ဒီကနေ့ဆန္ဒထုတ်ဖော်ကြပါတယ်။တခြားနိုင်ငံစုမှရောက်နေကြတဲ့မြန်မာတွေကလည်းဆီယနာသိမ့်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုကျင်းပနေပါတယ်။အမေရိကန်ပြည်ထောင်စုမှဆိုရင်ဒီအရှေ့ကျန်းဝါရှင်တန်ဒီစီမြို့တော်ကနေပြီးတော့နယူးယောက်ပြည်နယ်တခါကျော်ဂျီယာပြည်နယ်အင်ဒီယားနာပြည်န
ကိုကန့်ကွက်ကြောင်းဆန္ဒလှတွေမှာလည်းပြည်ပရောက်မြန်မာနိုင်ငံသားတွေကဒီလက်မှတ်ရေးထိုးပြီးတော့တက်ဆိုင်ရာနိုင်ငံတွေကအစိုးရခေါင်းဆောင်တွေစီကိုပေးပို့ဖို့ပြုလုပ်နေကြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့ဆေးအုပ်ချုပ်ရေးအဖွဲ့က Facebook လူမှုကွန်ရက်ကိုပိတ်ပင်တာအပါအဝင်အင်တာနက်ဆက်သွယ်မှုကိုထိန်းချုပ်ကန့်သတ်ဖို့ကြိုးစားနေပါတယ်။ဒါပေမဲ့ဆေးအာဏာသိမ်းမှုကိုမကျေနပ်တဲ့ပြည်သူအများကတော့သူတို့ကန့်ကွက်ကြောင်းသဘောထားကိုတတ်နိုင်တဲ့နည်းနဲ့ဆက်ပြီးတော့ဖော်ထုတ်ကြပါတယ်။နေပြည်တော်မှာ NLD ကိုယ်စားလှယ်တွေတတိယကြိမ်လွှတ်တော်အစည်းအဝေးခေါ်ယူတာကိုပြည်သူတွေကထောက်ခံမှုပြတဲ့အနေနဲ့ညနေ 9:00 မှာလက်ခုပ်တီးကားဟွန်တီအားပေးတာရေလုတ်ခဲ့တယ်လို့ညပိုင်းမှာလည်းနေအိမ်တွေမှာတံပုံးတီးတာကားဟွန်တီးတာဖျောင်းတိုင်းကြီးထွန်းတာနဲ့ကဘာမကြီးတချင်းတီးဆိုတာတွေကိုဆက်ပြီးတော့လုပ်နေကြပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ February 4 ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်။အခုညအတွက်စီစဉ်ထုတ်လွှင့်ရမှုက Maximum ဖြစ်ပြီးတော့ Supply Engineer ကတော့ Void Tech Sonia ဖြစ်ပါတယ်။ကျွန်မစုမြတ်မှာမြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်တိုးတက်သမျှကို VOA ရဲ့ Twitter, YouTube နဲ့ Facebook page ပေါ်တွင်ကနေပြီးတော့ဖော်ပြပေးနေပါတယ်ရှင်။နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.